Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရရှိများရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American အတန်းရဲ့2022ခုနှစ်နိုဝင်ဘာလ15ရက်နေ့ယနေ့လာနေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3249လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်သောရရှိများရှင်လန်းချက်မြေချပါစေရှင်ကျမသင်္ကီထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုညာဝင်းအောင်နဲ့အတူပြောပြပေးမှာပါဒီကနေ့အမေရိကန်နဲ့တရုတ်သမ္မတနှစ်ဦးရဲ့အွန်လိုင်းတွေ့ဆုံပွဲနဲ့ပတ်သက်ပြီးတော့ညှို့နှင့်ချက်တော့တိတ်မထားဘူးလို့သမ္မတအမျိုးကပြောပါတယ်လေပြားမှာတော့အာနာရှင်ဟောင်းဂရာဖီရဲ့သားဟာဒါမဲ့သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်းပြမှာပါအီတလီနိုင်ငံပါမောမြို့မှာတနင်္လာနေ့ကစပြီး900ကျားမြန်မာရေးလှုပ်ရှားမှုကိုအီတလီတာဝန်ရှိသူတွေ NUG အစိုးရအဖွဲ့ဝင်တွေပြင်ကုလလူခွင့်ရေးကိုယ်စားလှယ်ပါတက်ရောက်ဖို့ရှိပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတင်ထိုင
်ဟုတ်ကဲ့ပါရှင်ဆီယနာတင်ပြီးနောက်ပိုင်းလုံခြုံရေးစိုးရိမ်ချက်တွေနဲ့ပတ်သက်ပြီး NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့ဆွေးနွေးခန်းနောက်ပြည်သူပါတီဥက္ကဋ္ဌဦးကိုကိုကြီးနဲ့ဆွေးနွေးခန်းတို့ကိုနားဆင်ကြရပါမယ်
Facebook ကနေပြီးတော့ချင်းချောက်တာလေ။နောက်တော့ဖုန်းနံပါတ်မပေါ်ဘူးပေါ့ဗျာ။ unknown ဆိုတဲ့ဖုန်းနံပါတ်နဲ့ချင်းချောက်တာလေ။ဒါကျွန်တော်တို့ကြုံရတယ
်။ဥကိုကိုကြည့်ပါရှင်။ရာသီဥတုပြောင်းလဲမှုတန်းအကြီးအကျယ်ခံရတဲ့ဘင်္ဂလားဒေ့ရှ်ကလက်သမားတွေကိုကူညီပေးဖို့ကုလသမဂ္ဂကတိုက်တွန်းနေတဲ့အကြောင်းသတင်းဆောင်မကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။မီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေတဲကတုတ္တထူးခြားဆန်ပြသတင်းများအပတ်စဉ်ကဏ္ဍတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ပြောပြပေးကြပါအောင်ရှင်။
အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ရဲ့ဒီကနေ့တနင်္လာနေ့အွန်လိုင်းကတွေ့ဆုံမှုအတွက်သမ္မတအင်ဗျူကတော့မျှော်လင့်ချက်တိတ်မထားပါဘူး။သမ္မတနှစ်ဦးဟာအမေရိကန်စံတော်ချိန်တနင်္လာညနေပိုင်းမှာတွေ့ဆုံပွဲမှာနှစ်နိုင်ငံကြားရှင်ပြိုင်မှုဆိုင်ရာသတ်မှတ်ချက်တွေကိုဦးစားပေးဆွေးနွေးမှာဖြစ်ပေမဲ့တိတ်ထူးဖို့တော့မမြင်ဘူးလို့သမ္မတအင်ဗျူပြောခွင့်ရကပြောပါတယ်။သမ္မတနှစ်ဦးဟာနှစ်နိုင်ငံကြားတူညီမှုရှိတဲ့အကျိုးစီးပွားတွေအတွက်လက်တွဲလှုပ်ဆောင်နိုင်တဲ့နည်းလမ်းတွေကိုဆွေးနွေးမှာဖြစ်ပြီးသမ္မတဘိုင်ဒန်ကတော့အမေရိကန်ရဲ့ဦးတည်ချက်တွေဦးစားပေးမှုတွေကိုရှင်းရှင်းလင်းလင်းပြောကြားဖို့ရှိတယ်လို့တရုတ်နဲ့ပတ်သက်ပြီးအမေရိကန်ရဲ့စိုးရိမ်မှုတွေကိုလည်းချပြဖို့ရှိပါတယ်။အမေရိကန်နဲ့တရုတ်တို့ဟာသူ့အမေရိကန်အနေနဲ့တရုတ်ဟာသူ့ရဲ့မဟာဗျူဟာချက်ပြိုင်ဘက်ဖြစ်နေမြင်တယ်လို့တရုတ်အစိုးရကတော့ကမ္ဘာတစ်လွှားသူ့ရဲ့စီးရေးနဲ့စီးပွားရေးဆိုင်ရာဩဇာကြီးမားဖို့လှုပ်ဆောင်နေတာဖြစ်ပါတယ်။အခုဆင်းနူပွဲမဆခင်အချိန်တွင်းမှာတော့နှစ်ဖက်ကြားလေတံတွေပျော့ပြောင်းနေတာဖြစ်ပြီးစကော့တလန်ကဂလတ်စကိုဥရုယာတိညီလာခံမှာနှစ်နိုင်ငံစလုံးကဖန်လွင်တန်းဝယ်ထုတ်လုပ်မှုလျှော့ချဖို့အတွက်လက်တွဲလှုပ်ဆောင်မှာဖြစ်ကြောင်းနဲ့ဒီပြဿနာအတွက်ပုံမှန်တွေ့ဆုံဆွေးနွေးမယ်လို့ပြောကြားခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့လည်းဟောင်ကောင်ဒေသခံတွေနဲ့ဝီဂါမွတ်စလင်တွေအရေးလူခွင့်ရေးဆိုင်ရာကိစ္စရပ်တွေအပြင်ကုန်သွယ်ရေးရေကြောင်းသွားလာခွင့်နဲ့တောင်ကျပင်လေပင်နဲ့တိုင်ဝမ်ရေလက်ချမ်းမှာတရုတ်ကဆင်ရဖြစ်တင်းနေတာလို့ကိစ္စရက်တွေမှာတော့သဘောထားကွဲပြားမှုတွေကအခုတည်းရှိနေစေဖြစ်ပါတယ
်။ရုရှားလို S-400 မြေပြင်ကနေဝေဟင်ပြစ်ဒုံးကျည်စနစ်နဲ့ဆက်ဆက်လက်စစ်လက်နက်ပစ္စည်းတွေကိုတနင်္ဂနွေနေ့မှာအိန္ဒိယနိုင်ငံကိုစတင်ပို့ပေးနေပြီလို့ရုရှားစစ်တပ်ပူးပေါင်းဆောင်ရွက်ရေးအေဂျင်စီအကြီးအကဲဒီမီထရီရှူဂါယက်ဖ်ကပြောပါတယ်။2019အမေရိကန်ဥပဒေတရမှာတော့ရုရှားစီကစစ်လက်နက်ပစ္စည်းဝယ်ယူနေတဲ့နိုင်ငံတွေကိုအမေရိကန်ကတန်ခတ်အရေးယူပန်ခွင့်ရှိတာကြောင့်အခုလိုရုရှားစစ်လက်နက်ဝယ်ယူတဲ့အိန္ဒိယဟာတန်ခတ်မှုအန္တရာယ်ကိုရင်ဆိုင်ရဖို့ရှိနေတာပါ S-400 ဒုံးကျည်ပစ္စည်းနဲ့ပထမအတုကတော့ဒီနှစ်ကုန်ပိုင်းကျရင်အိန္ဒိယကိုရောက်လာမယ်လို့ Sugayev ကပြောပါတယ် S-400 ဟာဒုံးပစ္စည်းနဲ့ထိန်းချုပ်ရေးစနစ်ပါတဲ့အကြီးစားစစ်ကားအမျိုးအစားဖြစ်ပြီးတာဝေးပြစ်နိုင်မဲ့အဲ့ဒါမျိုး၅ဇင်းအတွက်ဒေါ်လာ 5.5 ဘီလီယံနဲ့ရုရှားစီကဝယ်ယူဖို့2018မှာသဘောတူခဲ့ပါတယ်။အိန္ဒိယကတော့တရုတ်ရဲ့စီးရေးချင်းကြောင်းမှုကိုတုံ့ပြန်မှုအခုလိုဝယ်ရတာလို့ဆိုပါတယ်။အမေရိကန်ရောရုရှားပါသူ့အတွက်မဟာဗျူဟာကျတဲ့မိဖက်နိုင်ငံဖြစ်တယ်လို့အိန္ဒိယကပြောနေပေမဲ့အမေရိကန်ကတော့အိန္ဒိယဟာသူ့ရဲ့တန်ခတ်မှုကနေလူငင်းခွင့်ရနိုင်လိမ့်မှာမဟုတ်ဘူးလို့တုံ့ပြန်ထားပါတယ
်။ဘယ်လာရုစ်နိုင်ငံအနေနဲ့လူသားတွေကိုလက်နက်တပ်ဖွဲ့အသုံးမချသင့်ဘူးလို့EU ဥရောပသမဂ္ဂရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲဂျိုးဆက်ဘိုရော့ကဘယ်လာရုစ်နိုင်ငံခြားရေးဝန်ကြီးနဲ့ရွှေ့ပြောင်းဒုက္ခတဲ့အရေးဆွေးနွေးပြီးသူ့ Twitter မှာရေးပါတယ်။ EU ဖွဲ့ဝင်ပိုလန်နိုင်ငံနဲ့ဘယ်လာရုစ်နိုင်ငံတို့ရဲ့နယ်စပ်ဒေသမှာလူသားချင်းစာနာမှုအခြေအနေတိတ်ဆိုးပြီးလက်ခံနိုင်စရာမရှိတဲ့အတွက်ဒါကိုရပ်တန့်ဖို့အပြင်လူသားတွေကိုလက်နက်တပ်ဖွဲ့အသုံးမပြုတဲ့အကြောင်းနဲ့ရွှေ့ပြောင်းအခြေချသူတွေရဲ့အသက်ဘေးအကာအကွယ်ပေးဖို့စာနာမှုအကူအညီတွေပေးဖို့ခွင့်ပြုတင်တယ်လို့ Mr. Borrell ကပြောပါတယ်။ပိုလန်နယ်စပ်ကရွှေ့ပြောင်းဒုက္ခတဲ့အရေးနဲ့ EU ကဘယ်လာရုစ်ပေါ်ဒဏ်ခတ်မှုချမှတ်ရေးတွေနဲ့ပတ်သက်ပြီး Mr. Borrell နဲ့ဘယ်လာရုစ်နိုင်ငံခြားရေးဝန်ကြီး Vladimir Makiy တို့တနင်္ဂနွေမှာတယ်လီဖုန်းနဲ့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။နယ်စပ်ကဒုက္ခတဲ့အရေးနဲ့ပတ်သက်ပြီး Belarus အပေါ် EU ကလေကြောင်းနဲ့ခီးသွဲအေဂျင်စီအပါအဝင်ဒဏ်ခတ်မှုအသစ်တွေချဖို့မစီစဉ်ကဲနှစ်ဖက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ရွှေပြောင်းဒုက္ခတွေဟာဥရောပနိုင်ငံတွေကို Belarus ကတဆင့်ကြော်ဖြတ်ဖို့နယ်စပ်ကိုရောက်လာပေမဲ့အခုဆောင်းတင်းကာလတိတ်အေးနေခြင်းအဲ့ဒီမှာပဲပိတ်မိနေကြတာဖြစ်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံကိုထိန်းချုပ်ထားတဲ့တာလီဘန်တွေကသူတို့ရဲ့စစ်အင်အားကြီးထွားမှုကိုပြသတဲ့အနေနဲ့ကဘူးမြို့လမ်းမတွေပေါ်မှာအမေရိကန်လုံ M117 တန်ကြပ်ကားတွေမောင်းပြတာရုရှားလုံ MI17 ရဟတ်ယာဉ်တွေပြန်တန်းပြတဲ့စီးရီးပြအခမ်းအနားကိုတနင်္ဂနွေနေ့ကကျင်းပခဲ့ပါတယ်လက်နက်ကိုင်သဘုံတွေအဖြစ်အနည်း20ကျော်ရပ်တည်လာခဲ့တဲ့တာလီဘန်တွေဟာအာဖဂန်ကိုပြန်လည်ထိန်းချုပ်လာပြီးနောက်သူတို့စစ်တပ်ကိုပုံမှန်စစ်တပ်အသွင်ကူးပြောင်းဖို့ကြိုးပမ်းနေတာဖြစ်ပါတယ်ဒါဝိုဒေသခံတွေကလည်းဂုဏ်ပြုကြိုဆိုကြပါတယ
်ဟိုဒီဒစီပခရပီကွန်
ဒီစီးပြအခမ်းအနားအတွက်ဂုဏ်ယူပါတယ်အခုကအစ္စလာမစ်အစိုးရပါတည်ငြိမ်ရေးရရှိဖို့အလားရှင်မြတ်စောင့်ရှောက်မှာပါဒီမှာမြင်ရတဲ့စစ်သားတွေကိုကြည်ပြီးကျွန်တော်ကြည်နူးရပါတယ်လို့သူကပြောသွားတာပါစစ်သည်အသက်250ရဲ့ကျောင်းဆင်းပွဲနဲ့အတူဒီစီးပြအခမ်းအနားကိုတပြိုင်တည်းတည်းလုပ်ခဲ့တာဖြစ်ပါတယ်တာလီဘန်တွေအခုတုံးနေတဲ့စစ်လက်နက်ပစ္စည်းအများစုဟာအမေရိကန်ရဲ့ထောက်ပံ့မှုတွေဖြစ်ပါတယ်အမေရိကန်တပ်တွေအာဖဂန်ကနေဆုတ်ခွာချိန်မှာလေယာဉ်အစင်း80ကျော်နဲ့တန်ကြပ်ကကားတွေကိုဖျက်ဆီးခဲ့ပါတယ
်။ VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလှိုင်းလိုက်မီတာ190 kHz 1505ရိုးကနေပြီးတော့ထုတ်လွှင့်ပြနေပါရခင်ဗျာ
View American တန်ကမနက်ခင်းသတင်းတွေဆက်လက်ကြေညာနေပါတယ်အီတလီနိုင်ငံပေါမောမြို့မှာ November 15ရက်တနင်္လာကနေတောက်ကြနေ့အထိ9ရက်ကြာမြန်မာအရေးလှုပ်ရှားမှုကိုပေါမောမြို့ရော Service Institute နဲ့အီတလီမြန်မာမိတ်ဆွေအဖွဲ့ Giuseppe Melpili တို့ကဦးစီးပြီးပါမွန်တက္ကသိုလ်အပါအဝင်အဖွဲ့အစည်းအများအပြားနဲ့အီတလီရောက်မြန်မာတွေပါဝင်ကျင်းပကြမှာဖြစ်ပါတယ်။ကြောက်ရွံ့ခြင်းမှလွတ်ကြောက်ရွံ့ခြင်းမှလွတ်မြောက်ခြင်းမြန်မာနိုင်ငံဒီမိုကရေစီအရေးခေါင်းစဉ်နဲ့မြန်မာနိုင်ငံဆိုင်ရာညီလာခံတွေအစည်းအဝေးတွေအလုံးယုံဆွေးနွေးပွဲတွေအပြင်ပြဆက်စာပေနဲ့ရုပ်ရှင်တွေစားတောက်ဖွဲ့ရတွေနဲ့လူမှုလှုပ်ရှားမှုတွေကိုပြုလုပ်ကြမှာဖြစ်ပါတယ်။တနင်္လာနေ့ညီလာခံဖွင့်ပွဲမှာပါမွန်တက္ကသိုလ်အီတလီမြောက်ပိုင်းပြည်နယ်နဲ့မြန်မာနိုင်ငံတို့ကြားပူးပေါင်းဆောင်ရွက်မှုတွေနဲ့စီမံကိန်းတွေကိုဆွေးနွေးကြမှာဖြစ်ပြီးအင်္ဂါနေ့မှာတော့မြန်မာနိုင်ငံတွင်းလူ့ခွင့်အခြေအနေတွေပထဝီနိုင်ငံရေးနဲ့ဘာသာရေးဆိုင်ရာဆွေးနွေးပွဲတွေနဲ့အတူမြန်မာအစားအစာတွေနဲ့အိတ်ခတ်မှာပါဗုဒ္ဓဖူးနေ့မြန်မာသတင်းလွတ်လပ်ခွင့်အခြေအနေစစ်တပ်အာဏာသိမ်းမှုနဲ့ပြည်သူတွေရဲ့ဆန့်ကျင်မှုတွေအကြောင်းဆွေးနွေးကြမှာဖြစ်ပြီးကျေးဇူးပြုနေ့မှာတော့လူမှုခေါင်းဆောင်ဒေါန်ဆန်းစုကြည်ရဲ့ကြောက်ရွံ့ခြင်းမှလွတ်မြောက်ဖို့မိမိရဲ့လွတ်မြောက်ခွင့်ကိုမြန်မာလွတ်လပ်ရေးအတွက်အသုံးချဖို့အပါအဝင်မင်းကွန်းတွေကပြားနဲ့တော်လိုင်းအပါအဝင်လွန်ခဲ့ရင်နဲ့ဘာမာရုတ်အလုတ်ရုံဆွေးနွေးပွဲကိုကျင်းပမှာဖြစ်ပါတယ်။ဆွေးနွေးပွဲတွေကိုအီတလီအစိုးရပိုင်းတာဝန်ရှိသူတွေနဲ့ NGO အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကဦးကျော်မိုးထွန်း၊ဒေါက်တာဇော်ဝေဆူ၊ဒေါက်တာဆာဆာ၊ဒေါက်တာဝင်းမြတ်အေးတို့အပြင်မြန်မာလူ့ခွင့်ဆိုင်ရာကုလအထူးကိုယ်စားလှယ်တော့မ်အန်ဒရူးစ်တို့ပါတက်ရောက်ကြမှာဖြစ်ပါတယ
်။အာနာသိန်းဆူဒန်နိုင်ငံမှာလူညွတ်ရေးတပ်ဖွဲ့တွေကအယ်ဂျာဇီးရာရဲ့ဆူဒန်ဆိုင်ရာဘူရိုအကြီးအကဲအယ်မူဆာမီအယ်ဂါဘာရှိကိုဖမ်းဆီးထားတယ်လို့ကာတာမှာရှိတဲ့အယ်ဂျာဇီးရာဌာနချုပ်ကသတင်းထုတ်ပြန်ပါတယ်။အယ်ဂါဘာရှိရဲ့ခတ်တုံးမျိုးကနေအိမ်ကိုဝင်ရောက်စီးနှင်ဖမ်းဆီးခဲ့တာဖြစ်တယ်လို့အယ်ဂျာဇီးရာရဲ့ Twitter စာမျက်နှာမှာတင်းငွေတွေကရေးပါတယ်။ဒါပေမဲ့အသေးစိတ်ကိုဖော်ပြခြင်းမရှိပါဘူး။အယ်ဂါဘာရှိကိုဖမ်းဆီးမှုအတွက်အယ်ဂျာဇီးရာကပြင်းထန်စွာရှုတ်ချကြောင်းနဲ့သူ့ကိုအ мян လှုပ်ပေးဖို့တောင်းဆိုထားပါတယ်။ဒီဖမ်းဆီးမှုနဲ့ပတ်သက်လို့ဆူဒန်အာဏာပိုင်တွေစီကတုံ့ပြန်ချက်တစ်စုံတစ်ရာထွက်ပေါ်လာခြင်းမရှိသေးပါဘူး။ဆူဒန်မှာစစ်တပ်ကအာဏာအလွန်ကျုံထိန်းချုပ်ထားတာကိုစန့်ကျင်ဆန္ဒပြပွဲအတွင်းလူစုခွဲအောင်လုံခြုံရေးတပ်ဖွဲ့တွေကကြီးအစ်စ်တွေမျက်ရည်ယူဖို့အနေနဲ့ပြစ်ခတ်ခဲ့ပြီးနောက်တနေ့မှာပဲအခုလိုအယ်ဂျာဇီးရာသတင်းသမားအဖမ်းခံရတာပါ။ဒီဆန္ဒပြပွဲအတွင်းမှာအသက်15နှစ်အရွယ်ဆန္ဒပြသူတူ သူအရင်ရထားတဲ့ဒဏ်ရာနဲ့တင်းငွင်တွေနေမှာတည်ဆုံးခဲ့တယ်လို့နိုင်ငံရေးလှုပ်ရှားသူတွေကပြောပါတယ်
။ကွေနွန်သူလီဗျာအာနာရှင်ဟောင်းမိုမိုဂရာဖီရဲ့တားဖြစ်သူအသက်49နှစ်ရွယ်ဆိုင်ဖ်အယ်အစ္စလမ်ဂရာဖီဟာလီဗျာမှာဒီဇင်ဘာလကျင်းပမယ့်သမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မှုတင်းငွင်တွေနေမှာမှတ်ပုံတင်လိုက်ပါပြီ။ဆယ်နှစ်နီးပါးလူမြင်ကွင်းမှာပျောက်နေတဲ့သူဟာသူ့ဖခင်ဖြုတ်ချက်ခံရတဲ့နောက်နှစ်ပေါင်းများစွာဗယံပရာဖြစ်နေတဲ့လစ်ဗျားမှာသမရဖြစ်ဝင်ရောက်ရွေးခံဖို့နိုင်ငံတောင်ပိုင်းရွေးကောက်ပွဲစင်တာကိုလာရောက်ပြီးဆင်းရဲသွင်းခဲ့တာဖြစ်ပါတယ်။လစ်ဗျားသမရရွေးကောက်ပွဲအတွက်ဆာဒရစ်ဂရာဖီပြန်လစ်ဗျားအရှိပိုင်းဒေသတပ်မှုကြီးဝန်ကြီးချုပ်နဲ့လွှတ်တော်ဥက္ကဋ္ဌတို့လည်းပါဝင်ရှင်နွဲကြဆင်နွဲကြမှာဖြစ်ပြီးသူတို့ကတဲမှာတော့ဆာယစ်ကနိုင်ငံတကာနဲ့ပူးပြီးအကြံဝင်သူလည်းဖြစ်ပါတယ်။
ဂလပ်စကိုမြို့မှာကျင်းပတဲ့ COP26 ရာသီဥတုညီလာခံအတွင်းကြောင်မီးသွေးသုံးစွဲမှုနဲ့ပတ်သက်လို့ကြေညာချက်တည်းရဲ့ထုတ်ပြန်မှုပြင်ဆင်ခဲ့ကြရမှာကြောင်မီးသွေးနဲ့ရုပ်ကျွင်းလောင်စာသုံးစွဲမှုကိုတဖြည်းဖြည်းချင်းအပြီးတိုင်ရုပ်သိမ်းသွားရေးဆိုတဲ့ Face Out စာသားအစားတဖြည်းဖြည်းချင်းလျှော့ချသွားပါမယ်ဆိုတဲ့ Face Down အားပြောတဲ့ဂရိစာသားမျိုးဖြစ်အောင်တရုတ်နဲ့အိန္ဒိယနိုင်ငံတို့ဘက်ကဘာကြောင့်ကြိုးပမ်းခဲ့သလဲဆိုတာကိုရှင်းပြပေးဖို့ညီလာခံအကြီးအကဲ Alok ရှမာကတနင်္ဂနွေနေ့မှာတောင်းဆိုပါတယ် COP26 ညီလာခံဟာစနေနေ့မှာပြီးဆုံးသွားခဲ့ပြီးရုပ်ကျွင်းလောင်စာနဲ့ပတ်သက်တဲ့သဘောတူညီချက်ရဖို့ပထမဆုံးကြိမ်ဆွေးနွေးခဲ့ကြတာပါဒီအားနဲ့ဒီအိန္ဒိယနိုင်ငံကတော့သူတို့လျှက်စစ်တအားရရှိဖို့အတွက်ရုပ်ကျွင်းလောင်စာတွေကိုအသုံးပြုနေစေဖြစ်ပါတယ
်ထိတ်တဲရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကုညာဝင်းအောင်တို့ပြောပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနှาศင်ရအောင်ပါဘင်္ဂလားဒေ့ရှ်လေသမားတွေပုံမှန်မိုးလေဝသအောက်ထွန်းရက်စိုက်ပျိုးနိုင်အောင်တခြားနိုင်ငံအစိုးရတွေကဝိုင်းဝန်းကူညီကြဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂရဲ့ထုတ်ပြန်ချက်တွေပေါ်အခြေခံပြီးကုညာဝင်းအောင်ပြောပြပေးပါမယ်ရှင
်ဘင်္ဂလားဒေ့ရှ်ပြည်သူတွေရဲ့နေစဉ်ဘဝမှာကမ္ဘာရာသီဥတုပြောင်းလဲမှုတန်းကိုအကြီးအကျယ်ခံစားနေရပါတယ်လူဦးရေ165သန်းနီးပါးရှိတဲ့ဘင်္ဂလားဒေ့ရှ်မှာတန်90ကျော်ကရေကြီးတာအပါဝင်ပြင်းထန်တဲ့ရာသီဥတုဆူကျိုးခံစားနေရပါတယ်။ရာသီဥတုကရင်းလိုပုံမှန်မဟုတ်တော့တဲ့အတွက်ဘင်္ဂလားဒေ့ရှ်လေသမားတွေလည်းဝင်ငွေအတွက်အခက်ကြုံလာပါတယ်။ဘိုးကြီးပြည်ရေလွှမ်းမှုမှုကြောင့်ဈေးလက်ဒေသမှာလမ်းမဆက်သွေးရေးပြတ်တောက်ကုန်ပြီးတိနံဆိုင်ပြိုးတူလောင်မှုရောဈေးမှာရိတ်ခါဝယ်ယူဖို့အတွက်ပါဒုက္ခနဲ့ရင်ဆိုင်လာရတယ်လို့လေသမားအစ္စလာမ်ကပြောပါတယ်။
ये फसल ए हाउडर जमीर दान फसल
यूटी ये चीला जी मा जनो सखिने का तीनन ने ये म्यूक भी पिसी गौ मा ले ये तैं ठा ले तीनन ने को लोंजों ने नियम मा तोलम बो वा ले निया का लों लाओ मा छि बाओ
बंगलादेश मा लो बे गबा दलवा का अचा दबाइन तनाइन ले लौ तु रुई हा ले यादी उरु प्यांग ले मु दान को सोया सवा खनसा ने या ला बा तबावा बी एन ए डी तोला नीना का सानै एक खा प्यालन मु ने सिनये मु को तोला सी बा रे दा जाओ प्यांग ले ला दे यादी उरु ने अनी တပိုင်းတနိုင်တဲ့သမားတွေရက်တီနိုင်ရေးငွေကြေးထောက်ပံ့ကူညီကြဖို့စကော့တလန်နိုင်ငံဂလပ်စကိုမြို့မှာကျင်းပတဲ့ COP26 ရာသီဥတုညီလာခံအတွင်းကုလသမဂ္ဂရဲ့ IFED ဖွဲ့ကတိုက်တွန်းလိုက်ပါတယ်။ရာသီဥတုကုစားရေးဆိုင်ရာရန်ပုံငွေတွေက 1.8 ရာခိုင်နှုန်းနောက်ကသာပုံပြိုးစားနိုင်ငံတွေကအရင်းနှီးနဲ့လေသမားတွေကိုထောက်ပံ့နိုင်ပြီးလိုအပ်ချက်နဲ့ဖြည့်ဆည်းပေးနိုင်မှုကမမျှမတဖြစ်နေတာပါ။ချောင်းချီရေးရန်ပုံငွေ $18.3ကျန်တိုင်းဒေါ်လာလောက်သာဆင်းရဲတဲ့လေသမားတွေကြီးရောက်တာလို့ IFED အကြီးအကဲ Miss Jayusna Puri ကပြောပါတယ
် The poorest farmers are also the ones that are most responsible for our food.
အဆင်းရဲဆုံးဆိုတဲ့ဒီလေသမားတွေကကျမတို့ရဲ့စားနပ်ရိခာအတွက်အဓိကထောက်လှုပ်ပေးနေတာပါ။ကိုယ့်အတွက်ပဲစဉ်းစားပြီးတော့ပြောမယ်ဆိုရင်တော့ကျမတို့တွေစားနပ်ရိခာအလွယ်တကူရဖို့သူတို့အတွက်ရင်းနှီးပြုနာမှုလုပ်ပေးတဲ့လူတွေအခုရနေတဲ့စားနပ်ရိခာရဲ့တုံးပုံတပုံကိုအဲ့ဒီလိုလူတွေကနေထောက်လှုပ်ပေးနေတာပါ။ကြီးလက်ကစဉ်းရဲသားလေသမားတွေရဲ့ဘဝဆက်လက်ရပ်တည်နိုင်ဖို့အတွက်ကူညီထောက်ပံ့ရပို့ပြီးတော့အရေးကြီးပါတယ်။ဒီလိုမှမလုပ်ဘူးဆိုရင်ကျမတို့ရဲ့ရှင်သန်ရပ်တည်ရေးအတွက်ပါအခက်တွေကျုံလာမှာဖြစ်ပါတယ
်။ရာသီဥတုပြောင်းလဲမှုကြောင့်မုတ်သွန်ကာလာအတွင်းဘင်္ဂလားဒေ့ရှ်မှာမိုးကအဆက်မပြတ်အောင်ရွာနေပြီးဟာဝေါ်ဒေသဟာ6လလောက်ထိရေလွှမ်းမိုးနေတာပါ။ရေမြုပ်နေတဲ့အတွက်ဒေသခံတွေအလုပ်လုပ်မရဘဲဖြစ်နေပြီးအခက်အခဲမျိုးစုံကြုံလာရတယ်လို့ဒေသမားလာလွန်ကပြောပါတယ်။
ဒီလမ်းကိုသုံးလို့မရတော့ဘူးဆိုရင်ဆေးကန်းသွားဖို့လည်းခက်လိမ့်မယ်။ကျမကြီးအတွက်လည်းစိုးရိမ်စရာပါ။ခုလိုရေမမြုပ်တဲ့ဒီလမ်းလေးရှိနေလို့သာ အလုတ်အတွက်သွာလာဖို့အဆင်ပြေတာကျေးဇူးတင်နေရပါတယ
်ပြောင်းလဲလာတဲ့ရာသီဥတုနဲ့လိုင်လျောညှိထွေးအောင်လက်သမားတွေကိုကူညီပေးရေးကတိတ်အရေးကြီးပါတယ်ဘင်္ဂလားဒေ့ရှ်မှာရာသီဥတုကြိုတင်သတိပေးစနစ်ထားရှိရေးအတွက်iFed အဖွဲ့ကအစိုးရနဲ့လက်တွဲဆောင်ရွက်နေပြီးကီလိုမီတာ230ရှည်တဲ့ရေဒိန်းနိုင်ရန်တည်ဆောက်ထားပါတယ်။ဒါအပြင်ဈေးဈေးကနဲ့အလုပ်ဌာနဒေစီသွားနိုင်မဲ့ရေမမြုပ်တဲ့ကီလိုမီတာ900ကျော်လမ်းတွေဖောက်လို့ရေး iFed အဖွဲ့ကကူညီသွားဖို့ရှိနေပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပါရှင်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကစန့်ကျင်ဘက်အင်အားစုတွေကိုလှုပ်ကြံဖို့စီရင်တစ်ခုရှိနေသလားဆိုပြီးတန်တမာအတိုင်းဝိုင်းကတဆင့်မင်းမြန်လာတာကိုကြားရချိန်မှာအတော်အံ့ဩမိတယ်လို့ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်က VOA ကိုပြောပါတယ်ကိုကျော်ကျော်သိမ်းဆက်သွယ်မင်းမြန်ထားပါတယ်ရှင
်ဒေါ်စင်မအောင်ရေးဒီ hit list ပေါ့လေဒီလောက်ကြံတက်ဖြတ်ဖို့ဆိုတော့စည်ရင်တစ်ခုထွက်နေတယ်ဆိုပြီးတော့အဲ့လိုမျိုးဆွဆွဲချက်တွေကောလာဟလတွေထွက်နေတာကျွန်တော်တို့သိထားပါတယ်အဲ့တော့အဲ့လိုမျိုးဆွဆွဲချက်တွေကောလာဟလတွေကဘယ်လိုမျိုးများပြန့်နေတာပါလဲခင်ဗျာ
အော်ဟုတ်ကဲ့ဟိုအဓိကတော့ကျွန်တော်တို့သိရတော့ပေါ့နော်ဒီဆရာဆဆာစီကိုလည်းတချို့ဟိုကျွန်တော်တို့ ਨੇ ဆက်ဆံဆောင်ရွက်နေတဲ့တန်တမန်အတိုင်းဝိုင်းနေဒီနိုင်ငံတကာဖွဲ့စည်းတွေကပြီးတော့လေမီးလာတာရှိရပေါ့နော်ကျွန်မတို့လည်းဒါတော်တော်အံ့ဩတယ်အံ့ဩတော့ဟိုဘလို့ကြီးတော့ပေါ့နော်ဆိုတော့အဲ့ဒါနဲ့ဒါတော်တော် serious ဖြစ်တယ်မဟုတ်ဘူးဆိုရင်လည်းမဟုတ်တဲ့အကြောင်းတော့တုံ့ပြန်ဖို့ကောင်းတယ်ပေါ့နော်ဆိုပြီးတော့ဆရာဆဆာဒီကနေဆွေးနွေးလာတာရှိတယ်တပြိုင်တည်းထဲမှာပဲလေကျွန်မတို့စီကိုလည်းရောက်တယ်ပေါ့နော်အဲ့ဒီဒါကြီးက hit list ကရှိနေတယ်ဒီလိုဒီကြောင်းပဲဆိုတော့ကျွန်မတို့ပြောရင်ဆဆကြားတင်တော့တော်တော်အံ့ဩတယ်တုံ့ပြန်စရာတော့မလိုဘူးလို့တော့ထင်တာပေါ့လေအမလတူတော့နိုင်ငံတကာကကျွန်တော်တို့နဲ့လောက်ခံတဲ့တန်တမန်လေးဟောဒီစပွဲစီးစီးကိုလည်းရောက်နေတယ်ဆိုတော့သူတို့ကလည်းမေးလာတယ်ဆိုတဲ့အနေထားမှာတော့ဒါဆိုရင်တော့ဒါကကျွန်တော်တို့မဟုတ်ရင်တော့မဟုတ်တဲ့အကြောင်းကိုတော့ပြန်လည်ရှင်းလင်းဖို့လိုတယ်ဒီတိုင်းလွတ်ထားလို့ရတဲ့တည်င်းတော့မဟုတ်တော့ဘူးဒါကအရန်ကိုစနစ်တကျအကြီးပြန့်နှံ့တဲ့သဘောမျိုးဖြစ်နေတယ်ပေါ့နော်ဒါကြောင့်မို့လို့ကျွန်တော်တို့ဒီနိုင်ငံတကာရေးရနဲ့ရောသက်ဆိုင်ရာ Ministry နဲ့ရောကျွန်တော်တို့အရေးပေါ်အစည်းအဝေးพออยู่ตามเนี่ยขาจ้ะတော့ဒါဒီဒီဆိုင်ရာပူပေါင်းဆောင်ရည်ဒီဌာနအနေနဲ့ဒါသူညညာချက်ထုတ်ပြီးတော့သူထုတ်ပြန်လိုက်ပါမယ်ပေါ့เนาะဆိုပြီးတော့ဒါကျွန်တော် confirmation နဲ့အကုန်လုပ်ပြီးတော့มาဒီညညာချက်ကိုဆရာဆဆာထုတ်ပြန်တာဖြစ်ပါတယ်ဟုတ
်ဟုတ်ကဲ့ဆိုတော့ဒေါ်စင်မောင်တို့တည်ထားတာအရာကဒေါ်စင်မောင်တို့စီကဒီတန်တမန်အတိုင်းဝိုင်းကနေပြီးတော့ဒီကိစ္စဆလာတာပေါ့
ဟုတ်ကဲ့ကျွန်တော်တို့ကကြတော့လုပ်ငန်းသဘောတဘာဝအရာလဲဒီတန်တမန်အတိုင်းဝိုင်းနဲ့သက်ဆက်နေရတော့ဒီတဲ့င်းတွေကိုဟုတ်သလားပေါ့နော်သူတို့လက်ခံရရှိနေပါတယ်ဆိုပြီးတော့ confirmation ကျမတို့စီကိုလမ်းတောင်းတာပေါ့လေသူတို့ list တွေနဲ့ရောနံပါတ်တွေနဲ့ရောပါတော့ကျမတို့ကတော့ပြောတယ်အာဒုက္ခပဲအဲ့ဒါဆိုရင်တော့ကျမတို့ကတကယ်စိုးရင်သွားပြီလို့အဲ့ဒီအခုစီးရင်နဲ့မှာပါတဲ့လူတွေပေါ့လေအဲတချို့တလေတော့နံပါတ်ပါတယ်ကျမတို့ကမထုတ်ပြောတော့ပါဘူးဘာလို့ဆိုတော့သူတို့အတွက်နံပါတ်ထုတ်ပြောလိုက်ရင်ဒါသူတို့အတွက်အတင်ကိုကျမတို့တကယ်ပဲစိုးရင်ဆိုတော့အခါကျတော့ကျမတို့ကိုယ်တိုင်လည်းသူတို့အတွက်ကိုယ်တကယ်စိုးရိမ်နေတာကျမတို့ဒီလိုမျိုးရည်ရွယ်ချက်လည်းမရှိဘူးမူဝါဒအားဖြင့်လည်းရှိမနေဘူးကျမတို့ရဲ့စံတန်ဖိုးတွေနဲ့လည်းတိုင်းညီမှုမရှိဘူးပေါ့နော်ဒါကြောင့်မို့လို့ဒီဟာကြီးကမဟုတ်ဘူးဒါမဟုတ်ဘူးဆိုတဲ့အကြောင်းတော့ကျမတို့ရှင်းပြပါတယ်ဒီတိုင်းလည်းအဲမှပဲလေကျမတို့ conspiracy ဖြစ်လာနိုင်တဲ့အားတွေကိုကျမတို့တွားမြင်နေမြင်ရတဲ့တကယ်လည်းစိုးရိမ်သွားတယ်အဲဒီကာယကံရှင်တွေအတွက်ကိုပေါ့နော်ဆိုတော့ဒီကိစ္စကြီးတော့ကျမတို့မေးမြန်းလာတဲ့တန်တမန်တွေ verify လုပ်လာတဲ့တန်တမန်တွေကိုကျမတို့ဒီတိုင်းလည်းအကြောင်းပြန်ထားပါတယ်
ဟုတ်ကဲ့ဒေါ်စင်မောင်တို့စီကိုတသက်မှတ်မှတ်ပေါ့လေနိုင်ငံတကာတန်ယုံတစ်ခုကတော့လကောင်းနိုင်ငံခြားရေးဌာနတစ်ခုကတော့လကောင်းဓာတ်ရိုက်ပြောဆိုဒီကိစ္စနဲ့ပတ်သက်ပြီးတော့ဓာတ်ရိုက်ပြောဆိုရတာမျိုးရောရှိပါလားခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ရှိပါတယ်ဒီ call တောင်းပြီးတော့သူတို့ဒီသတင်းတွေကြားနေတယ်ကျွန်တော် informally ပေါ့ formal call တော့မဟုတ်ဘူးပေါ့ကျွန်တော်တို့မှာတော့ဒါအခုခေတ်ကတော့ internet ခေတ်ဖြစ်တော့ဖြစ်တော့ဒီလိုပေါ့နော် message တွေနဲ့ပို့ပြီးတော့ပုံမှန်ရေးကြည့်တဲ့ဟာရင်း serious ဖြစ်တဲ့ဟာရင်းဆိုရင်တော့confirmation လုပ်တယ်ဒီတရင်ချက်လက်မီးမြန်းဆွေးနွေးတာကြီးလုပ်နေတော့အဲ့ဒီ channel တွေကနေပဲကျွန်တော်တို့တွားတာပါအဲ့တော့ကျွန်တော်တို့ဒီလိုလဲနှစ်ခုသုံးခုလောက်ကနေပြီးတော့အဲ့လို verify လုပ်လာတော့ကျွန်တော်နည်းနည်းပြန်ပြီးတော့ရှင်းလင်းပြောကြားတဲ့ဟာဖြစ်လာတာပေါ့လေဟုတ
်ဟုတ်ကဲ့ပါခင်ဗျာဒါနဲ့တစ်ဆက်သေးပါပဲလက်ရှိဒီမှာပြီမှာကဟာလာဒလန်ဆိုတဲ့ဆွဆွဲချက်နဲ့တက်ဖြတ်တာတွေရှိတယ်ဘုံခွဲတာတွေရှိတယ်အဲ့ဒါဓာရီကိုလည်းပဲဒီစစ်ကောင်စီဘက်ကနေပြီးတော့ဒါအကြံဖက်တမားဖြစ်သူတို့အကြံဖက်အဖွဲ့အစည်းတွေဖြစ်သူတို့ဆွဆွဲထားတဲ့ဟာလား CIA page နဲ့ NUG ရဲ့လက်ချက်ဆိုပြီးတော့ပြောတယ် CIA page နဲ့ NUG ဘက်ကလည်းဓာရီကိုမသက်ဆိုင်မှုဆိုပြီးတော့ညင်းထားတာတွေရှိပါတယ်ဆိုတော့ဒီဖြစ်ရတဲ့ဒီပေါ့လေဒီဖြစ်ရတဲ့နဲ့ပတ်သက်ပြီးတော့ဒီ DPR တို့ကိုလှုပ်တဲ့အဖွဲ့အစည်းတွေနဲ့ပတ်သက်ပြီးတော့ဒါ NUG အနေနဲ့ပြောရမယ်ဆိုရင်တော့ဟို moral authority လို့ဆိုရမလားပါပဲဒီကိုချင်းတိတ်ခါပိုင်းအရာကျင့်ဝတ်ပိုင်းအရာဒါပြောပိုင်းပြောရေးစုပိုင်ခွင့်ရှိတဲ့အဖွဲ့အစည်းတစ်ခုနေဖြစ်တဲ့အခါကျတော့ဒီလိုအခြေအနေမျိုးတွေကို NUG အနေနဲ့ဘယ်လိုများထိန်းသိမ်းလှုပ်ဆောင်နေပါလဲခင်ဗျာဆက်ပြီးတော့ရောဘယ်လိုထိန်းသိမ်းလှုပ်ဆောင်သွားဖို့အစီအစဉ်ထားတာရှိပါလဲ
morally authority ရှိတဲ့အတွက်ကျွန်တော်တို့မီဒီယာတွေမှာထွက်ပြီးတော့ပြောဆိုတာရှိတယ်ကျွန်မဆိုလို့ရှိရင်လည်းဒါကျွန်မတို့ဟိုကိုနိုင်ငံစာနဲ့လည်းဆက်သွယ်ဆောင်ရွက်နေရတဲ့အပြင်ကိုဟိုဒီပြည်တွင်းအင်တီပေါ့နော်ကိုအစိုးရဖွဲ့ထဲမှာ Inter Ministry Meeting တွေမှာလည်းဒါကျွန်မတို့ကဒါအခြေအနေဒီကိစ္စတွေကို seriously ဒါဆွေးနွေးပြီးတော့မှပြည်ညာချက်ထုတ်တာအစပေါ့နော်မူဝါဒတွေထုတ်ပြန်တာအစတကယ်ကိုအခြေအနေဆွေးနွေးပြီးတော့မှမီဒီယာအခြေအနေနဲ့ပေါင်းစပ်ပြီးတော့ဒါထုတ်ပြန်ပြီးတော့ဆောင်ရွက်နေတယ် enforcement တွေလုပ်နေတယ်အခုသက်ဆိုင်ရာဝန်ကြီးဌာနအနေနဲ့လည်းပြည်내တွေနောက်ပြီးတော့ဒေသဆိုင်ရာပေါ့နော်ဒီ PDF ဒီပေါ့ကျွန်တော်တို့ရဲ့ချင်းရောဖွန်မနဲ့ကိုမရောက်သေးတဲ့အဖွဲ့အစည်းတွေနဲ့တွေ့တဲ့အခါမှာလည်းဒီအတိုင်းပါပဲအဲဒီကိစ္စတွေကိုကျွန်တော်တို့ကြည်ကြည်ပြန့်ပြန့်ပြောပြီးတော့ဝန်ကြီးဌာနကတာဝန်ရှိတဲ့သူတွေကတွေ့ဆုံပြီးတော့ဆောင်ရွက်နေတာရှိတယ်အဲတော့ကျွန်တော်တို့ပြောချင်တာကတော့ကျွန်တော်ကိုယ်တိုင်လည်းတစ်ခါတော့ပြောပြီးပြီပေါ့နော်ဆိုတော့ crime ကိုကျူးလွန်နေဆိုရင်ဒါဒီ convention တွေလက်နက်ကင်ထားပြီဆိုရင်လက်နက်ကင်ထားတဲ့သူကလက်နက်မကင်ထားတဲ့သူတွေထက်ပိုပြီးတော့ကျင့်ဝတ်ကိုဆောင်ထင်းရတယ်ဘာလို့ဆိုကျွန်တော်တို့ကိုယ်တိုင်ခံစားနေရတာဖြစ်တယ်ပေါ့နော်အဲ့ကံဒီကျင့်ဝတ်မရှိတဲ့တက်ဟာစစ်တပ်မဟုတ်တော့ဘူးလုံးဝအကျန်းဖက်အဖွဲ့ကြီးဖြစ်သွားပြီလို့ကျမတို့ကိုယ်တိုင်လည်းကြီးညာခဲ့တာဖြစ်တဲ့အတွက်ကျမတို့ကိုယ်တိုင်ထားမျိုးကိုမလုပ်ဖို့လို့လို့လဲဆိုတာကကျွန်တော်တို့ PDF ဆိုပြီးတော့စတင်ပြီးတော့ဝစီမယ်လို့ဆုံးဖြတ်ခဲ့တဲ့ခြေရန်စံတန်မိုးဖြစ်တယ်အဲခရင်ချက်လည်းဖြစ်တယ်ပေါ့နော်ဆိုတော့ဒါတွေကိုကျမတို့ကအားလို့ဆိုတာထုတ်ဖို့ပြောဆိုနေရတယ်ရှိပါတယ်အဲ့တော့တရားဥပဒေအရဆိုလို့ရှိရင်တော့စစ်ဘက်ဆိုင်ရာကျင့်ဝတ်တွေမလိုက်နိုင်တဲ့သူကဌာနတွေအရေးယူခံရနိုင်ဖို့ရှိတယ်အပြင်ကိုနိုင်ငံတကာစံတင်စံညွှန်းနေတဲ့အညီအမာဒီဂျနီဗာကွန်ဗင်းရှင်းကိုချိုးဖောက်တာမျိုးဖြစ်လာမယ်ဆိုရင်လည်းဒါနိုင်ငံတကာစံတင်စံညွှန်းနေတဲ့မကန့်ညီဆိုရင်လည်းဒီဥပဒေတွေရကျူးလွန်ကျူးလွန်တဲ့အခြေအောင်ဒါအပြစ်ပေးခံနိုင်ရသည်ရှိတယ်ဒါကြောင့်ဒါတွေကိုပေါ့နော်ရှောင်တင်ဖို့လို့ဆိုတာမျိုးတွေကကျွန်တော်တို့အခုစဉ်ဆက်မပြတ်ကို internally မှာ endorsement တွေလုပ်နေပါတယ်လို့ပြောတင်ပါတယ်
မြန်မာနိုင်ငံမှာဥပဒေမဲ့တရားလက်လွတ်တပ်ဖြတ်မှုတွေကြောင့်ပြည်သူတိုင်းမလုံခြုံဘူးလို့ခံစားနေကြရတယ်လို့88ကျောင်းသားခေါင်းဆောင်တယောက်ဖြစ်တယ်လို့ပြည်သူပါတီဥက္ကဋ္ဌလည်းဖြစ်တဲ့ဥက္ကိုကိုကြီးကပြောပါတယ်အခုလိုတပ်ဖြတ်မှုမျိုးဘယ်အသီးသီးကရှောင်ရှားသင့်တယ်လို့လည်းသူကပြောပါတယ်မဆုမြတ်မောဆက်သွယ်မေးမြန်းထားပါတယ်ရှင်
လက်ရှိအခြေအနေမှာဥက္ကိုကြီးရဲ့လုံခြုံရေးနဲ့ပတ်သက်လို့ရောကိုလုံခြုံရေးကိုရဲ့မိသားစုနဲ့လုံခြုံရေးနဲ့ပတ်သက်လို့ပေါ့နော်လက်ရှိအခြေအနေအရင်ဆုံးသိပြရစေရှင
်ဟိုကျွန်တော်တို့ဒီစစ်တပ်ကနေပြီးတော့အာဏာသိမ်းပြီးတဲ့အချိန်ပေါ့နော်အာဏာရယူပြီးတဲ့အချိန်မှနေစပြီးတော့ဒီတိက္ခာတပ်ဖြတ်မှုတွေဖန်စီအရေးယူမှုတွေဖြစ်တုန်းကလည်းပဲကျွန်တော်တို့ဒါအာဏာသိမ်းတာကိုကျွန်တော်တို့ကန့်ကွက်တယ်နောက်တစ်ခါဒီကြိုက်တန်ရာရတာတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့တော်တော်ခံစားရတယ်ပြီးတော့ဖန်ဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအတွက်လည်းကျွန်တော်တို့ပြည်သူပါတီကနေပြီးတော့ဥပဒေအထောက်အကူအဖွဲ့အနေနဲ့အခုချိန်ကြီးထောက်ချောက်တယ်ကျွန်တော်တက်နိုင်တော့ကြိုးစားပေးနေတယ်ဆိုတော့အဲ့ဒီလိုအခြေအနေမျိုးမှာမှ Facebook ကနေပြီးတော့ချင်းချောက်တာတွေနောက်တော့ဖုန်းနံပါတ်မပေါ်ဘူးပေါ့ဗျာ unknown ဆိုတဲ့ဖုန်းနံပါတ်နဲ့ချင်းချောက်တာတွေဒါကျွန်တော်တို့ကြုံရတယ်အဲ့တော့ဆိုလိုချင်တာကကျွန်တော်တို့ကနိုင်ငံရေးပါတီတရက်အနေနဲ့ဆောင်ရွက်တဲ့အခါကျတော့နိုင်ငံရေးပါတီပုံတံနဲ့ကျွန်တော်တို့လှုပ်ရတာရှိတယ်။ဒါကြောင့်ကန့်ကွက်ချက်ရှိတာကန့်ကွက်တယ်။ကျွန်တော်တို့ဝေဖန်ချက်ရှိတာဝေဖန်တယ်။နိုင်ငံရေးအတွက်ချက်ရှိတာပြောတယ်။အဲ့တော့အဲ့ဒီလိုဆောင်ရွက်နေတဲ့ဟာဒါကျွန်တော်ဆိုရင်ဒါ34နှစ်တခြားလုံးဒါထောင်ထဲမှာလည်းကျွန်တော်ဒါ19နှစ်ကျော်အဲ့ဒီလိုလူမျိုးတောင်မှဒီလိုချင်းချောက်တာမျိုးတွေဖြစ်တယ်ဆိုတော့သာမန်ပြည်သူတွေကြားထဲမှာလည်းမလုံခြုံတဲ့ခံစားမှုမျိုးကတော့ဖြစ်တယ်အဲ့တော့ဖြစ်တယ်ဆိုတာကသိချက်ကတော့အခုဖြစ်နေတဲ့ဟိုတိတ်ကြီးပျက်စီးမှုတွေဟာဖြစ်တတ်တာပဲလို့တော့ဟာကျွန်တော်တို့ဟိုတခြားဒီဒေသဆိုင်ဒေသဆိုင်အဖွဲ့အစည်းတွေကပဲလုံလုံပြည်သူတွေကြားထဲမှာတော့အထိတ်တလန့်ဖြစ်တာအမှန်ပဲအဲ့တော့ဒါကြောင့်မို့လို့ကျွန်တော်ဟိုသာမန်ပြည်သူတယောက်အနေနဲ့ပြောရရင်လည်းတရားထင်ရတာမလုံခြုံဘူးလို့ခံစားရတယ်ပေါ့နော
်ဆော့ဆော့ဥက္ကိုကြီးပြောသွားတဲ့အထဲမှာပေါ့နော်ဒီလိုမျိုးဖုန်းဆက်ပြီးချင်းချောက်တာမျိုးတွေရှိရဆိုတော့အဲ့လိုမျိုးချင်းချောက်တာတွေကရောဘလို့အဖွဲ့အစည်းတွေဘလို့လူတွေကချင်းချောက်တယ်လို့ရောအထင်ပါလဲရှင
်အခုကဟို Facebook မှာတော့ကျွန်တော်ဟို screenshot ဖမ်းထားတာတစ်ခုရှိတယ်အဲ့ဒါကတော့ဒါသူ Facebook account နဲ့လိုက်မယ်ဆိုရင်တော့ပေါ်တယ်ပေါ့လေအဲ့ဒါဟိုတင်းတရားဒါကိုကိုကြီးတို့ကိုပေါက်ဒီပေါက်တယ်ဆိုပြီးတော့ပထမဆုံးစပြီးတော့ဖြစ်တာပေါ့ဆိုတော့ အဲ့ဒါလည်းဟိုအမေရိကကလို့ပြန်သိရတယ်ပေါ့နော်ဆိုတော့နောက်တစ်ခုကတော့အန်နုံးဖုန်းနဲ့ဆက်တာကြတော့ကျွန်တော်ကဖုန်းနံပါတ်လည်းဖြေရောက်လို့မရဘူးပြီးတော့ဘသူပဲဝါဆိုတာလည်းမပြောဘူးအဲ့တော့ဟိုအခုဖြစ်နေတဲ့ဟာကတစ်ခုခုဖြစ်လိုက်ရင်သူမဟုတ်ဘူးငါမဟုတ်ဘူးနဲ့လက်တယ်မပေါ်ဘူးဆိုတာလည်းပို့ပြီးတော့ဆိုးတယ်
နောက်တစ်ခုကပေါ့နော်ဒီဒီရက်ပိုင်းမှာပဲ DNUG ရဲ့ဒေါက်တာဆဆာကသူ့ရဲ့ Facebook post မှာရေးလိုက်တာတခုရှိပါတယ်။ဘာလဲဆိုတော့ဒီ hit list ပေါ့အဲ့ဒီပြတ်မှတ်ထားပြီးတော့မှရှင်းမယ်ဆိုတော့list တွေမရှိဘူးပေါ့လေ NUG အနေနဲ့ဒါမျိုး list လုံးဝမရှိပါဘူးဆိုရင်သူ့ဘက်ကညင်တာရှိပါတယ်။ဆိုတော့အဲ့ဒါနဲ့ပတ်သက်လို့ရတိလောက်အဲ့ဒီ list ထဲမှာရောအဲ့ဒီလိုမျိုးဟို list ထွက်တယ်ဆိုတော့ရောဥက္ကကိုကြီးတို့သိပါလားရှင့
်။အဲကျွန်တော်တို့လည်းကြားနေတယ်ဖိတ် hit list ရှိတယ်ဆိုတဲ့ဟာကြားနေတယ်။ဆိုတော့အဲ့တော့ကျွန်တော်တို့ကတကယ်တကယ်ကဟို NUG တို့ CRPH ဆိုတာဗာပဲပြောပြောတာရုပ်ကောက်ခံကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတာဖြစ်တဲ့အခါကျတော့ဒီကိစ္စမျိုးကိုဟာလာကျွန်တော်တို့လုံးဝမပတ်သက်ဘူးဒီလိုလောက်တာတွေကိုလည်းကျွန်တော်တို့ကကန့်ကွက်တယ်ရှုံ့ချတယ်ဆိုတာဟိုကိုယ့်ရဲ့မူဝါဒကိုတော့အများပြည်သူကိုရှင်းရှင်းလင်းလင်းပြအောင်လုပ်တယ်ဆိုလိုတာကလုပ်ရင်လည်းအဲ့လုပ်တဲ့သူတွေဟာကျွန်တော်တို့နဲ့မပတ်သက်ဘူးဒါကျွန်တော်တို့ဒီလိုလောက်ရမျိုးကိုကျွန်တော်တို့ကန့်ကွက်တယ်ဆိုတာမျိုးကိုတော့မူအရရှင်းရှင်းလင်းလင်းဖြစ်တဲ့တယ်ဆိုတော့အဲ့ဒါလိုမဟုတ်ရင်ဒါကျွန်တော်တို့ဟို NUG တို့ CRPH တို့လုပ်နေတာတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ကဘာမှကျွန်တော်တို့ဝေဖန်တာကန့်ကွက်တာမရှိဘူးဒါနိုင်ငံတကာထောက်ခံမှုရအောင်လုပ်နေစူးစမ်းနေတဲ့စိတ်ကြတွေကဒါကျွန်တော်တို့30ကာလတစ်လျှောက်လုံးမှာလည်းဒီလိုပဲလုပ်ခဲ့ကြတာသို့တော့အခုလိုမျိုးဟို extra judicial killing ပေါ့ဥပဒေအရစီရင်ဆုံးဖြတ်တာမျိုးမဟုတ်ဘဲနဲ့ဥပဒေအဖွဲ့အစည်းမရှိဘဲနဲ့ဒီလိုမျိုးလုံနေတာလည်းနဲ့ဆက်တဲ့ရင်ဒါဟာဟိုကိုယ့်ရဲ့မူဝါဒမဟုတ်ဘူးဆိုတာကိုတော့ဟိုကန့်ကွက်တယ်မပတ်သက်ဘူးဆိုတာကိုတော့ဟိုအဖွဲ့အစည်းအနေနဲ့ကိုတိတိကျကျကြေညာချက်ထုတ်တင်တယ်လို့ကျွန်တော်တို့မြင်ပါတယ်
ဟုတ်အခုနပြောသွားသလိုပဲပေါ့နော်အခုလက်ရှိမြန်မာနိုင်ငံမှာဒီတရားလက်လွတ်တပ်ဖြတ်မှုတွေတော့ဖြစ်နေတယ်ဒါပေမဲ့အဲ့ဒါတွေကဘယ်သူလက်ချက်လဲဆိုတာအတိအကျပြောဖို့ကတော့ခက်တယ်ပေါ့လေတချို့ကိစ္စတွေမှာတော့လုတ်တဲ့လူတွေကသူတို့လုတ်ပါတယ်ဆိုတာမျိုးအတိအင်းထုတ်ပြောတာမျိုးရှိတယ်ဒါပေမဲ့ကျန်တာတွေကတော့ဘလို့လက်တယ်ပေါ်ပဲဖြစ်တဲ့ကိစ္စတွေပေါ့လေဆိုတော့အဲ့ဒီဟာတွေရပ်သွားအောင်ကိုဥက္ကဋ္ဌကြီးအနေနဲ့ဘလို့ဖြစ်တဲ့လို့ပြောချင်ပါတယ်ရှင
့်ဘယ်အဖွဲ့အစည်းပဲဖြစ်ဖြစ်ဒါဟာကျွန်တော်တို့ပြူပြူပြီးတော့ရှောင်ချရမယ်ကိစ္စလို့မြင်တယ်ဆိုတော့နောက်တစ်ခုကတော့ဟိုစစ်ပြတ်ကလည်းအင်အားသုံးပြီးတော့ဖြစ်ရှင်းနိုင်တယ်ဆိုတဲ့အယူအဆဟာတိုင်းပြည်ဟိုစုပ်ပြတ်တက်နေတဲ့အခြေအနေကြီးရောက်နေပြီဒါကြောင့်မလို့ကျွန်တော်တို့ကဟိုနိုင်ငံရေးတန်းကြောင်းပေါ်ပြန်ရောက်လာအောင်တဲ့နိုင်ငံရေးရာစီးပွားရေးဓာတ်ထဲမှာမျှော်လင့်ချက်တစ်ခုခိုင်ခိုင်မာမာဖြစ်လာအောင်ဆောင်ရွက်ဖို့ကြိုးတယ်လို့မြင်တယ်အဲ့တော့နိုင်ငံရေးပါတီတွေကနိုင်ငံရေးနီလန်းအရာကျိုးပန်းဆောင်ရွက်နိုင်တဲ့အခွင့်အလမ်းကိုကျွန်တော်တို့ဒါပြန်ပြီးပေါ်လာဖို့လိုတယ်။အဲ့ဒါလို့မဟုတ်ဘဲနဲ့ဒီနီလန်းကလွဲပြီးတခြားနီလန်းကိုတခုမှလက်မခံဘူး။အကုန်လုံးကိုခြေဖြတ်ပြင်မယ်ဆိုရင်တော့ကျွန်တော်တို့ဒီမှာပြည်တွင်းဟာနိုင်ငံရဲ့အခြေအနေတွေဟာငကူကလေးကကွန်ဖစ်ကြောင့်ရောဟိုစစ်ကြောင့်ရောဟိုပုတ်ပုတ်ညက်ညက်ခြေနေတာကနေပြီးတော့လုံးဝပျက်စီးသွားမယ့်အခြေအနေဒီကြောက်သွားနိုင်တယ်လို့မြင်တယ်။ဒါကြောင့်မလို့ဟိုကျွန်တော်လည်းတခြားလုံးနိုင်ငံရေးလှုပ်လာတဲ့တခြားလုံးမှာနိုင်ငံရေးလုပ်တော့34နှစ်ကျွဲမှာကျွန်တော်ကြောင့်တယောက်မှသိကြည်ပြည့်စည်တာမရှိဘူးလူသေးတာမရှိဘူးတယောက်မှအဖမ်းခံရတာမရှိဘူးစစ်တပ်ကနေပြီးတော့အကျိုးစီးပွားမှာမပတ်သက်ဘူးကျွန်တော်ယုံကြည်မှုကိုကျွန်တော်ခိုင်ခိုင်မာမာဆောင်ရွက်တယ်အခု NUG တို့ CRPH တို့မှာဦးဆောင်နေတဲ့သူတွေလည်းကျွန်တော်အကြောင်းကိုတယောက်ချင်းကောင်းကောင်းသိတယ်ဆိုတော့အဲ့ဒီလိုအခြေအနေမျိုးမှာဒီလိုလက်လွတ်စပယ်ဟလာ Facebook မှာပြောဆိုဆဲဆိုတိုက်ခိုက်နေကြတဲ့အရာဒါကြီးကယဉ်ကျေးမှုတစ်ခုလို့ဖြစ်လာတာကိုယ်၌ကအင်မတန်အန္တရာယ်ကြီးတယ်လို့မြင်တယ်အဲ့တော့ဒါကျွန်တော်တို့ဒါစစ်တပ်ကလည်းပဲဟာဖန်ဆီးထားတဲ့ကိစ္စတွေဒါတွေဟာအများဆုံးဟိုပြန်လွှတ်ပေးဖို့နဲ့နိုင်ငံရေးကိုလူလူကယုံကြည်မှုရှိလာအောင်ပြန်ပြီးဆောင်ရွက်ဖို့ပါအရေးတကြီးလောက်ရမယ်ကိစ္စလို့မြင်ပါတယ်
။ကျေးဇူးတင်ပါတယ်ဥက္ကဋ္ဌကြီးရှင့
်။ဟုတ်ကဲ့ပ
ါ။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူလူမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ်VOA American တဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူလူမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင်YouTube 70B Asia Bin Juru Channel 101 Dhammo Ho Thai Com 6 Juru Channel 123 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျွန်တို့ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင် VOA American အသံရဲ့2021ခုနှစ်နိုဝင်ဘာလ15ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ32 kHz 933နဲ့9383ညလိုင်းတိုမီတာ49 kHz 6753ညတို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့မြန်မာပြည်ကပေးစာသတင်းတွေထဲကသုတထူးခြားဆံပြသတင်းများအစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့မီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးပါမယ်။သတင်းမီဒီယာသမားတွေအတွက်ပိုအန်ဒီရဲ့များလာတဲ့ကဘာကြီးဆိုတဲ့ခေါင်းစဉ်နဲ့ကိုပြည်သွေးနိုင်တုံးသက်ထားတာကိုမအေးတန်နာချုံနဲ့အတူတင်ဆက်ထားပါတယ်ရှင
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ် VOE ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာတော့အတင်းကျစာရေးဆရာများနေ့အကြောင်းကိုတင်ပြခြင်းပါတယ်။ကျွန်တော်ကတော့ပြည်သေးနိုင်ပါတယ်။ဒရင်မီဒီယာသမားတွေအတွက်အန်ဒီယေပူမြားလာတဲ့ကဘာကြီးအခုလိုခေါင်းစဉ်ပေးပြီးအစည်းအဝေးခန်းစာထုတ်ပြန်လိုက်တာကတော့ IFG International Federation of Journalists လို့ခေါ်တဲ့နိုင်ငံတကာသတင်းစာဆရာများအဖွဲ့ချုပ်ပဲဖြစ်ပါတယ်။အဲ့ဒီအစည်းအဝေးခန်းစာကို IFG အဖွဲ့ကြီးက2021ခုနှစ်မလာတွင်ကထုတ်ပြန်ခဲ့တာပါ။ဟုတ်လဲဟုတ်ပါတယ်။သတင်းမီဒီယာသမားတွေဟာပြီးခဲ့တဲ့2020ခုနှစ်ထဲမှာတကဘာလုံးတိုင်းတာနဲ့ဆိုရင်65ယောက်တပ်ဖြတ်ခြင်းခံခဲ့ရပါတယ်။ဒါဟာ2019ခုနှစ်နဲ့နှိုင်းယှဉ်ရင်တပ်ဖြတ်ခြင်းခံရတာ18ယောက်ပိုလာတယ်လို့အစိုးရခန်းစာကဆိုပါတယ်။2020ခုနှစ်အတွင်းမှာကမ္ဘာတဝှဖမ်းဆီးထိန်းသိမ်းခြင်းခံရတဲ့သတင်းမီဒီယာသမားကတော့284ယောက်ရှိတယ်လို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။ဒါကြောင့်လဲသတင်းမီဒီယာသမားတွေအတွက်ပိုအန္တရာယ်များလာတဲ့ကဘာကြီးလို့ခေါင်းစဉ်ပေးထားတာဟာလွန်တယ်လို့မဆိုနိုင်ပါဘူး။ဟုတ်ကဲ့ဒါကတော့ကဘာတလွားကသတင်းမီဒီယာသမားတွေရဲ့အခြေအနေပဲဖြစ်ပါတယ်။ကျွန်တော်တို့မြန်မာနိုင်ငံတွင်းမှာရောသတင်းမီဒီယာသမားတွေရဲ့အခြေအနေကဘယ်လိုရှိပါသလဲ။အားလုံးသိကြတဲ့အတိုင်းဖေဖော်ဝါရီရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာထောင်နဲ့ချီတဲ့လူတွေကိုဖမ်းဆီးခဲ့တယ်မြန်မာနိုင်ငံတပ်ဖြတ်မှုတွေလည်းအများအပြားရှိခဲ့ပါတယ်။အဲဒီလိုခံခဲ့ကြရတဲ့အထက်မှာသတင်းမီဒီယာသမားတွေ၊စာရေးဆရာတွေ၊ကဗျာဆရာတွေ၊ဓာတ်ပုံဆရာတွေနဲ့အနုပညာရှင်တွေလည်းအပါအဝင်ဖြစ်ပါတယ်။ကဗျာဆရာ6ယောက်အသက်ခံခဲ့ရပြီးဒီနေ့အထိဖမ်းဆီးထိန်းသိမ်းတရားစွဲဆိုခံရသူပေါင်း93ယောက်ရှိတယ်လို့ပယ်မြန်မာရဲ့စည်ရင်းအရာသိရပါတယ်
။ဘာကြောင့်သတင်းမီဒီယာသမားတွေဖမ်းဆီးခံရအသက်ခံကြရတာပါလဲ။ဘာကြောင့်စာရေးဆရာတွေ၊ကဗျာဆရာတွေ၊အနုပညာသမားတွေဖမ်းဆီးခြင်း၊တပ်ဖြတ်ခြင်းခံရတာပါလဲ။အဖြေကတော့ရှင်းပါလေ။သူတို့ရဲ့ယုံကြည်ချက်၊ခံယူချက်တွေကြောင့်ပါပဲ။သတင်းမီဒီယာသမားတွေဟာသတင်းမှန်တွေကိုရေးသားကြတယ်။အဖြစ်အပျက်အမှန်တွေကိုဖော်ထုတ်ကြတယ်။အဲ့လိုပါပဲ။စာရေးဆရာ၊ကဗျာဆရာ၊အနုပညာသမားတွေဟာ Freedom of Expression လို့ခေါ်တဲ့လွတ်လပ်စွာထုတ်ဖော်ရေးသားပြောဆိုခွင့်တွေကိုတန်ဖိုးထားကြသူတွေပါ။လွတ်လပ်စွာထုတ်ဖော်ရေးသားပြောဆိုခွင့်ဆိုတာအခြေခံလူ့အခွင့်အရေးတစ်ရပ်လည်းဖြစ်ပါရဲ့လွတ်လပ်စွာထုတ်ဖော်ရေးသားပြောဆိုခွင့်နဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့နာမည်ကျော်နိုင်ငံရေးအကျဉ်းသားဖြစ်သူနိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်တဲ့လူရှောင်းဘူကလွတ်လပ်စွာရေးသားပြောဆိုခွင့်ဟာလူ့အခွင့်အရေးရဲ့အုတ်မြစ်တက်ရှိလူသားတွေရဲ့ရင်းမြစ်နဲ့အမှန်တရားရဲ့မိခင်ပါလို့ရှင်းလင်းစွာပြောဆိုခဲ့ပါရဲ့
ဟုတ်ပါတယ်သတင်းမီဒီယာသမားတွေစာရေးဆရာကဗျာဆရာတွေအနုပညာသမားတွေဟာfreedom of expression အတွက်တိုက်ပွဲဝင်ကြသူတွေဖြစ်ပါတယ်အဲဒါကြောင့်အဖမ်းဆီးထိန်းသိမ်းခံရထောင်သွင်းခြင်းချခံရနှင်းပန်းနှိပ်စက်တပ်ဖြတ်ခြင်းခံရတာတွေဟာအတိတ်ကာလတွေမှာခံခဲ့ကြရတယ်လို့ပဲလက်ရှိပြစ်ဆုံးပံကာလမှာလည်းခံနေကြရသေးဆိုတာကိုဝန်းနေပွဲရာတွေ့မြင်နေရပါတယ်ပယ်အမေရိကရဲ့ထုတ်ပြန်ချက်အရ2020ခုနှစ်အတွင်းမှာကမ္ဘာပေါ်ကနိုင်ငံပေါင်း34နိုင်ငံမှာစာရေးဆရာ၊ကဗျာဆရာ၊တချင်းရေးဆရာ၊ဘာသာပြန်ဆိုသူထုတ်ဝေသူအယ်ဒီတာအစရှိတဲ့စာပေလူပညာရှင်ပေါင်း238ဦးဖမ်းဆီးထိန်းသိမ်းထောင်ချခြင်းခံနေရကြောင်းသိရပါတယ်။အဲ့ဒီထဲကအများစုဟာတရုတ်၊ဆော်ဒီအာရေဗျနဲ့ တူရကီနိုင်ငံတို့မှာဖြစ်ကြပါတယ် IFG အဖွဲ့ကြီးရဲ့လူခွင့်ရေးဌာနအကြီးအကဲအားနဲ့ဆာကာကာကတော့အခုလိုသတင်းသမားတွေဖမ်းဆီးတပ်ဖြတ်ခြင်းခံကြရတာဟာဒီမိုကရေစီအားနဲ့တဲ့နိုင်ငံတွေမှာပိုဖြစ်လေရှိတယ်လို့ဆိုပါတယ
်အမှန်တော့သတင်းမီဒီယာသမားတွေဟာလွတ်လပ်စွာရေးသားပိုင်ခွင့်အခွင့်အရေးကိုသာချိုးဖောက်ခံနေကြရတာမဟုတ်ပါဘူးသတင်းရယူပိုင်ခွင့် access to information ကိုပါပိတ်ပင်ခြင်းခံနေရတာပါများသောအားဖြင့်အာဏာရှင်နိုင်ငံတွေမှာအမျိုးသားလုံခြုံရေးအကြောင်းပြပြီးတော့သတင်းရယူပိုင်ခွင့်ကိုပိတ်ပင်တာသတင်းသမားတွေကိုတရားစွဲနိုင်ဖို့မမျှတတဲ့ဥပဒေတွေနဲ့အရေးယူလေရှိပါတယ်။မြန်မာနိုင်ငံမှာလည်း access to information နဲ့သက်ဆိုင်တဲ့ဥပဒေပြဋ္ဌာန်းထားတာမရှိသေးပါဘူး။ဒါကြောင့်လည်းသတင်းမီဒီယာသမားတွေအတွက်ပို့ပြီးတော့အကာအကွယ်မဲ့တဲ့အခြေအနေဖြစ်နေရတာပါ။ဒါကြောင့်လည်းကမ္ဘာရဲ့ရဲ့မှာလွတ်လပ်စွာထုတ်ဖော်ရေးသားပြောရေးဆိုခွင့်တွေအတွက်တိုက်ပွဲဝင်နေကြတဲ့စာရေးဆရာ၊ကဗျာဆရာ၊စာပေအနုပညာရှင်တွေကိုလေးစားတန်ဖိုးထားဂုဏ်ပြုတဲ့အနေနဲ့ဒီနှစ်မှာတက်တန်း100ပြည့်မြောက်တဲ့ Pan International အဖွဲ့ကြီးကအကျဉ်းချစာရေးဆရာများနဲ့ Day of the Imprisoned Writer အဖြစ်နှစ်စဉ်နိုဗ ెంబ ာလ15ရက်နေ့ကိုတက်မှတ်ထားကြောင်းသိရပါတယ်ဒီကြောင့်ကိုပန်မြန်မာအဖွဲ့ကိုစတင်တည်ထောင်သူတူလည်းဖြစ်လက်ရှိပန်အင်တာနက်ရှင်နယ်အဖွဲ့ရဲ့အကျဉ်းချစာရေးဆရာများကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့စာရေးဆရာမမတ်တီရာဆန်းချောင်းကအခုလိုပြောပါတယ
်ပန်အင်တာနက်ရှင်နယ်မှာတော့နိုဝင်ဘာ15ရက်နေ့ဟာအကျဉ်းချစာရေးဆရာများနေ့ပါပဲအဲ့ဒီနေ့မှာတက္ကသိုလ်လုံးမှာရှိတဲ့ပန်စင်တာအသီးသီးကနေပြီးတော့အကျဉ်းချနေတဲ့စာရေးဆရာကဗျာဆရာဂျာနယ်လစ်ကြီးလွမြောက်ဖို့လို့အတွက်ဆူတောင်းနေရှိပါတယ်မြန်မာနိုင်ငံမှာလည်းဒီ February လနောက်ပိုင်းမှာစာရေးဆရာတွေ၊ကဗျာဆရာတွေ၊ journalist တွေအများကြီးရင်းကြနေရတာရှိပါတယ်။ဆရာမောင်တာချိုး၊ဆရာမသမြောင်၊ဆရာမင်းတင်ကူကူကြီး၊ဝီမိုးနိုင်မုံရွာအပအဝင်တော်တော်များများအကျဉ်းချနေရတဲ့သူတွေကအခုချိန်ထိအဲရုံတင်စစ်ဆေးခြင်းလည်းမလုပ်မိသားစုနဲ့လည်းတွေ့တာတွေမလုပ်ရဘဲနဲ့အကျဉ်းချနေရတာဖြစ်ပါတယ်။သူတို့ကိုစိတ်ပူပါတယ်။သူတို့ရဲ့လွတ်မြောက်အောင်လွတ်မြောက်ကြောင်းလည်းအလုံးဝိုင်းဝန်းပြီးတော့ဆူတောင်းပေးကြပါအလုံးတောင်းဝန်ရှိသူတွေကလည်းအမြန်ဆုံးလွတ်ပေးနိုင်ပါစေလို့ဆူတောင်းပါတယ်အထူးသဖြင့် February 1ရက်နေ့မှာကလေးကဖမ်းဆီးအရေးယူခံထားတဲ့သူတွေရဲ့လွတ်မြောက်ရေးကိုစိတ်ပူပါတယ
်ဟုတ်ပါတယ် Pan International အဖွဲ့ကြီးဟာအကျဉ်းချစာရေးဆရာများနေ့အခမ်းအနားတွေမှာအကျဉ်းချနေတဲ့စာရေးဆရာတွေအတွက် MD Chair Season ပြုလုပ်ကနှစ်စဉ်ဂုဏ်ပြုပေးနေတယ်လို့သိရပါတယ်ဒါအပြင်အကျဉ်းချနေတဲ့စာရေးဆရာထံကိုအားပေးဂုဏ်ပြုတဲ့စာပေးပို့တာအခြေအနေပေးရင်လူကိုယ်တိုင်သွားရောက်တွေ့ဆုံတာအာဏာပိုင်တွေစီကိုစာရေးတောင်းဆိုတာတွေလည်းပြုလုပ်ကြပါတယ်။ Pan International အဖွဲ့ကြီးလှုပ်ဆောင်နေသလိုပါပဲကျွန်တော်တို့မြန်မာနိုင်ငံတွင်းမှာဖမ်းဆီးထိန်းသိမ်းခြင်းခံနေရတဲ့သတင်းမီဒီယာသမားတွေစာရေးဆရာတွေကဗျာဆရာတွေနဲ့အနုပညာရှင်တွေအားလုံးတို့မြောက်ရေးအတွက်နိုဝင်ဘာ15ရက်နေ့မှာကြာရောက်မယ်အကျဉ်းချစာရေးဆရာများနေ့မှာဂုဏ်ပြုဆုတောင်းပေးကြပါသလားခင်ဗျာ။
ကိုပြည့်သွင်းနိုင်ရဲ့မီဒီယာမြင်ကွင်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုကတော့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာသတင်းပတ်ဆင်ကဏ္ဍကိုနားဆင်ကြပါရှင
်။ရည်ကင်းရှင်ပြောမင်္ဂလာရှိတဲ့နေ့ဖြစ်ပါစေသောရရှင်များရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေ VOE Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်အခုအရင်ဦးဆုံး VOE ကိုမင်္ဂလာရှိတဲ့စကားလေးနဲ့နှုတ်ခွန်းဆက်လာတဲ့သောရရှင်တယောက်ရဲ့မှတ်ချက်လေးနဲ့စာချင်ပါတယ်။နှွေဦးမန်ဆိုတဲ့သောရရှင်ဖြစ်ပါတယ်။မင်္ဂလာပါ VOE ထောက်ရတည်တက်ပါစေ VOE ဝိုင်းတော်သားတွေအားလုံးကိုကျမ်းမာစိတ်ချမ်းသာလိုရာဆန္ဒပြေဝါကြပါစေတဲ့ဟုတ်ကဲ့မြန်မာနိုင်ငံကြီးအေဂျင့်တာယာပြီးတော့ဖြီးရင်းမှနေထိုင်ကြသူတွေအားလုံးစိတ်ချမ်းသာကိုကျမ်းမာရှိပါစေလို့ပြန်ပြီးတော့လိုက်လိုက်လဲလဲဆုတောင်းပေးချင်ပါတယ်။အဲ့နဲ့ VOA ကိုအီးမေးလ်သတင်းတော်ပို့ပေးပါဆိုပြီးတောင်းလာတဲ့သောရရှင်ထင်လင်းအောင်ကတော့ကျမတို့ရဲ့ VOA app အသစ်ဒေါင်းလုဒ်လုပ်လို့ရပါတယ်ဆိုတာလမ်းပြီးတော့ပြန်ပြောလိုက်ပါရနော်။သူ့ကိုကျမကကျမတို့ရဲ့ VOA app အသစ်ဒေါင်းလုဒ်လုပ်တယ်ဆိုတဲ့အကြောင်းလေးအကြောင်းကြားလိုက်ပါရ။ဒီမှာကိုထင်လင်းအောင်က VOA app ကိုဒေါင်းလုဒ်လုပ်ပြီးတော့အခုသတင်းတွေဖတ်ရနားထောင်ရတာအဆင်ပြေနေပါပြီတဲ့သူကိုအီးမေးလ်သတင်းလောက်မပို့ရင်လည်းရပါတယ်ဆိုတော့စာပြန်ရေးလာပါတယ်ဟုတ်ကဲ့ပါသောရရှင်နေအနေနဲ့လည်းဒီအီးမေးလ်သတင်းလောက်ဒေါင်းထားတဲ့တစ်ချိန်တည်းမှာပဲတစ်ဖက်ကလည်းကျမတို့ရဲ့
VOA မြန်မာပိုင်းရဲ့ app အသစ်ကို download လုပ်ပြီးတော့ကျွန်တော်တို့ရဲ့သတင်းတွေကိုဖတ်ရှုနားဆင်ဗီဒီယိုတွေကိုလည်းကြည့်ရှုလို့ရပါတယ်ရှင်။ကိုမောင်လာဆိုတဲ့သွားရှင်ရေးလာတဲ့စာတော်လေးကတော့မင်္ဂလာနဲ့နဲ့ခင်ပါနေ VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးနေကောင်းကျန်းမာတော်မူကြပါစား။ VOA သတင်းတွေကို radio ကနေအမြဲတမ်းအားပေးနားဆင်နေပါတယ်။ VOA ကိုစာရေးတာဒါပထမဦးဆုံးမှာနောင်လဲဆက်ပြီးတော့စာရေးပါဦးမယ်တဲ့။ပြည်ရဲ့မြန်မာပြည်ကပေးစာအစီအစဉ်မှာပါဝင်နိုင်ခဲ့တယ်ဆိုရင်ကျွန်တော်စာဆက်ရေးပါမယ်တဲ့ဟုတ်ကဲ့ပါကိုမောင်လာရေစာကိုဖော်ပြပေးလိုက်ပါရနော်ကိုမောင်လာပြောထားသလိုအမြဲတမ်းစာရေးဖို့တောင်မမေ့ပါနဲ့ရှင်နောက်ထပ်သောရရှင် February ဆိုတဲ့သောရရှင်ကတော့
ဖုန်းနံပါတ်လေးပူပေးပါဗျကျွန်တော်ကတနင်္သာရီတိုင်းတနင်္သာရီမြို့နယ်ဘက်ကပါဒီဘက်မှာဖြစ်ပျက်နေတဲ့စစ်ကောင်စီနဲ့လူလူကြားကိစ္စရပ်တွေVOA BBC RFI တို့ကနေပြန်လည်ထုတ်လွှင့်ပြတာမျိုးမတွေ့ရလို့ပါဒီဘက်မှာလည်းဘုံခွဲမှုတွေအုတ်ချိုရည်မှုပြစ်ခတ်ခံရတာတွေနဲ့အတင်းအဓမ္မဖန်စီစစ်စစ်နေအိမ်တွေဝင်ရောက်ရှာဖွေတာတွေဇက်တိုက်ရှိနေပါတယ်အဲ့ဒါတွေသတင်းဌာနအသီးသီးကပြန်လည်ကြေညာထုတ်လွှင့်ပြတာမျိုးတွေမတွေ့ရလို့လလန်းမီတလောက်သတင်းတွေပေးပို့ခြင်းပါတယ
်ဟုတ်ကဲ့ပါတယ်လီဖုန်းနံပါတ်လေးပို့ပေးပါဆိုလို့လောလောဆယ်ကျမတို့စီကိုဆက်သွယ်ဖို့ကတော့ Messenger နဲ့ဆက်သွယ်တာအလွယ်ကူဆုံးဖြစ်ပါတယ်ရှင်အဲ့ကနေစာရေးလိုက်ရင်ကျမတို့အဲ့ Messenger ကိုမကြခဏလဲကြည့်တတ်တယ်လို့ကျမတို့ရဲ့သတင်းတွေအောက်မှာမှတ်ချက်လာရင်လဲကျမတို့အမြဲတမ်းအဲ့မှတ်ချက်တွေကိုဖတ်ပါတယ်နော်ဒါကြောင့်မလို့ဒီလို Messenger ဒါမှမဟုတ်လဲကျမတို့ရဲ့ email လိပ်စာ bamis@voanews.com ကနေပြီးတော့ဒါရိုက်ဆက်သွယ်တော့ပို့ကောင်းပါတယ်ဘာလို့လဲဆိုတော့ကျမတို့အမေရိကန်ပြည်ထောင်စုကအချိန်နဲ့မြန်မာနိုင်ငံအချိန်ကလည်းကွာခြားနေတာနောက်ပြီးတော့ကျမတို့ဒီအမေရိကန်ပြည်ထောင်စုမှာရုံတက်တဲ့အချိန်နဲ့လည်းဒီတယ်လီဖုန်းဆက်တဲ့အချိန်တိုက်ဆိုင်ဖို့မလွယ်ကူတာကြောင့်ကျမတို့အများစုဖုန်းတွေကိုလွတ်သွားတတ်တာဖြစ်ပါလိမ့်ရှင်။တိုင်းဒေသကသတင်းတွေလွတ်တက်လို့အဲ့ဒီသတင်းတွေကိုခဏတခုအနေနဲ့သက်သက်လွှင့်ပေးပါဆိုပြီးတော့ရေးလာတဲ့သတင်းရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးခြင်းပါလိမ့်။ဆလိုင်းဒုခဖြစ်ပါလိမ့
်။ကျွန်တော်ကတော့2020ရွေးကောက်ပွဲလွှတ်တော်ကူစလေ95ကကြီးနဲ့လီလာထင်းထင်းခါရတဲ့ချင်းလူငယ်စလိုင်းဒုခပါအခုလက်ရှိမှာစစ်တပ်နှိပ်စက်တဲ့ဒဏ်တွေကိုမီဇိုရန်စတိတ်အိန္ဒိယမှာစေကူတနေပါတယ်အခုကျွန်တော်မီဇိုရန်ပြည်နယ်ရောက်နေတဲ့ချင်းစစ်ဆောင်ပြည်သူတွေရဲ့ဒုက္ခတွေကိုကြည့်ရတာအရင်စိတ်မကောင်းဖြစ်မိပါတယ်ဒါပေမဲ့သတင်းမီဒီယာတွေမှာတိတ်မတွေ့ရလို့ဖြစ်နိုင်လို့ရှိရင် VOA အနေနဲ့ချင်းစစ်ဆောင်တွေအကြောင်းကဏ္ဍတစ်ခုအနေနဲ့တစ်ခါလောက်ထုတ်လွှင့်ပေးစီခြင်းပါတယ်လက်ရှိအချိန်မှာတော်လေးသတင်းမီဒီယာမှာမတွေ့ရသေးတဲ့အခက်အခဲပေါင်းမျိုးစုံနဲ့ကြုံတွေ့နေရလို့ဒီလိုတောင်းဆိုရခြင်းဖြစ်ပါတယ်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ကျမတို့ကတော့ဒီမြန်မာနိုင်ငံမှာဆေးရည်ပြိပခါကြောင့်အိုးရင်ဆုံးခွာထွက်ပြေးရတဲ့စစ်ဘေးရှောင်ပြည်သူတွေရဲ့သတင်းတွေကိုဒီနေရာဒေသအနှံ့သတင်းတွေကိုကျမတို့ဖော်ပြပေးနေတာဖြစ်ပါရဲ့နော်နောက်ပြီးတော့ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကနေပြီးတော့တိုင်းဒေသသတင်းတွေကိုအပတ်စဉ်တိုင်းသတင်းလောင်းအစီအစဉ်မှာလည်းထုတ်လွှင့်ပေးပါတယ်ရှင်ပြည်ရေးကသတင်းတင်ဆက်ပေးနေတဲ့အကြောင်းအရာတွေပေါ်မှာသောရရှင်တွေသူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုပြန်ပြီးရေးလာတဲ့မှတ်ချက်လေးတွေကိုလည်းပြောပြပေးသွားခြင်းပါတယ်နော်။ Scotland နဲ့ Glasgow မှာကျင်းပသွားတဲ့ COP26 ဥရုယာတိထိန်းသိမ်းရေးထိပ်သီးဆွေးနွေးပွဲဆွေးနွေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်တချို့ရဲ့မှတ်ချက်တွေမှာတော့သောရရှင်ဦးလာထွန်းက
စိုးရိမ်တယ်စိုးရိမ်တယ်လို့ပြောနေတာဘာမှဖြစ်မလာဘူးဆိုတာသိနေရက်နဲ့တခုခုဖြစ်လာဖို့တခုခုအရေးယူဆောင်ရွက်ရမှာမဟုတ်ဘူးလားဗျပြောနေတာသာရှိပြီး action ဘာမှမပါရင်ဘာမှထူးလာမှာမဟုတ်တယ်လို့တရားမျှတမှုလည်းရမှာမဟုတ်ပါဘူးတခုခုအရေးယူဖို့ action အရေးယူဆောင်ရွက်ချက်လိုနေပါပြီ
ဆွေးနွေးပြီးတော့ဘာမှ action မယူရင်အစ်စ်မပြေပါဘူးဆိုပြီးဒီသောရရှင်ရေးလာတာပါနောက်ထပ်သောရရှင်ကိုထေကတော့
ရာသီဥတုပြန်လည်ကောင်းမွန်လာဖို့လူသားတွေလုံနေတဲ့လောက်ရအများကြီးကိုပြန်ပြီးသုံးသပ်ကြရပါမယ်ဘယ်လုပ်ငန်းတွေကတဘာဝရာသီဥတုကိုအများဆုံးထိခိုက်နေတာလဲဆိုတာပြန်လဲစစ်ဆေးပြီးမလုပ်သင့်တဲ့လုပ်ငန်းမှန်သမျှတွေကိုမလုပ်မိဖို့ကတိတ်ကိုမှအရေးကြီးပါတယ်ခင်ဗ
ျမလုပ်သင့်တဲ့လုပ်ငန်းမှန်သမျှကိုမလုပ်မိဖို့တိတ်ကိုအရေးကြီးပါတယ်လို့ဒီသောရရှင်ကပြောလာလို့ဒီကာဗွန်နိုင်အောက်ဆိုက်တန်ငွေထုတ်လုပ်မှုအများဆုံးဖြစ်တဲ့ American ပြည်အောင်စုနဲ့ဒီတရုတ်နိုင်ငံတို့ကအခုဆိုရင်တော့ဒီ10နှစ်အတွင်းမှာဒီကမ္ဘာကြီးရဲ့ပူနွေးမှုဒီအပူချိန်တိုးလာနေတာကို2 degree celsius တဲ့မပူအောင်လို့ထိန်းထားဖို့အတွက်လှုပ်ဆောင်သွားမယ်ဆိုတဲ့အကြောင်းကိုကြေညာချက်ထုတ်သွားပါရနော်ဗီဒီယိုကိုရေးလာကြတဲ့ဒေါရရှင်ရဲ့စာရီးထဲမှာတော့ဒီမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုလွတ်လပ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာရီးလည်းလက်ခံရရှိပါရနော်အဲ့ထက်ကဒေါရရှင်တချို့ရဲ့စာရီးတွေကိုဖော်ပြပေးသွားခြင်းပါတယ်
NDLS paradise ဆိုပြီးတော့ရေးလာတဲ့သရရှင်ကတော့အခုမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ဒီနိုင်ငံရေးစရေးအဲ့လိုအကျက်တဲတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအနေနဲ့အခုထက်ပိုပြီးတော့လှုပ်ဆောင်တင်ပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ
်နိုင်ငံတကာကမြန်မာအရေးနဲ့ပတ်သက်ပြီးအခုတတိတွဲဆောင်ဆွေးနွေးဖို့ကိုပဲတိုက်တွန်းနေပါတယ်မြန်မာပြည်သူလူထုကတော့စစ်ကောင်စီအဖွဲ့ကိုစီရေးရအရေးယူပေးဖို့ထိုက်တဲ့နဲ့ပြစ်ဒဏ်ကိုကြားခံစေဖို့ဖက်ဒရယ်ဒီမိုကရေစီပြန်လည်ထူထောင်နိုင်ဖို့အတွက်ပဲမျှော်မှန်းစ조사နေကြတာပါမြန်မာပြည်သူလူထုကိုယ်စားလှယ်ဖြစ်တဲ့ NUG အနေနဲ့ပြည်သူလူထုရဲ့ဆန္ဒအမှန်ကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာကရှင်းရှင်းလင်းလင်းနားလည်သဘောပေါက်ပြီးစီရေးအရပြောင်းလဲအရေးယူလာစေဖို့အနီးကပ်စ조사တင်ပါပြီဒီအတိုင်းသာတွဲဆောင်ဆွေးနွေးရေးကိုဆက်လက်တိုက်တွန်းနေရင်ခရီးမပေါက်နိုင်တဲ့အပြင်တွဲဆောင်ဆွေးနွေးမှုရဲ့ရလဒ်ဟာစစ်ကောင်းဆောင်တွေကိုအကြေကျုပ်သဘောနဲ့လွှတ်ပေးရလဲရောက်သွားနိုင်ပါတယ်ဒါကြောင့်စစ်ခုံရုံတင်ဖို့အတွက်စီရေးအရအရေးယူနိုင်မှထိုက်တဲ့နဲ့ပြစ်ဒဏ်ကိုချမှတ်နိုင်မှာပ
ါဒါကတော့ဒီတော်ရရှင်နိုင်ငံတကာအနေနဲ့ဒီဆွေးနွေးရုံနေနဲ့မပြီးပါဘူးဆိုပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်နောက်ထပ်တော်ရရှင်ဦးစိန်နာကတော့မြန်မာနိုင်ငံမှာပြည်သူများစုကြုံတွေ့နေရတဲ့အခြေအနေပါဆိုပြီးတော့ခုလိုရေးလာပါတယ
်ဖန်စီထားသူတွေကိုစစ်တပ်ကရဲရဲဆက်ဆက်နှိပ်စက်နေတာကြာပေါ့ဗျာနေဝင်လက်ထက်ကလည်းမျက်မှန်တူမှုတို့နှိပ်စက်လို့သိရင်သေးမသိရင်လူညွန့်တုံးဒုက္ခိတဖြစ်သွားသူတွေအများကြီးပါ88တုံးကလည်းခင်ညွန့်တို့နှိပ်စက်တက်ဖြတ်ခဲ့တာတွေတမိုင်းမှာအထင်အရှားပါဇာဟုတချင်းလော်နဲ့ဖွင့်ပြီးအော်သံတွေမကြားရအောင်လုပ်ကြတာလေခုကြတော့ပိုဆိုးပါတယ်မတရားလုပ်သူတွေခက်အဆက်ဆက်ကင်းလွတ်ခွင့်ရနေတော့လက်ရဲစက်ရဲပိုပြီးနှိပ်စက်လာကြတာပေါ့
ဦးစိန်ကသူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါလိမ့်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့နောက်ပြီးကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။သရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင့်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသတင်းရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့ Messenger ကစာတွေ၊ Facebook က comment တွေကိုတင်းငွေတွေညတိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနာဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နာဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို viewing internet စာမျက်နှာနဲ့ဖုန်းပေါ်က viewing app မှာတွားပြီးတော့နားထောင်နိုင်ပါတယ်။ကျမတို့ရဲ့ app နာမည်ကတော့ viewing bambies ဖြစ်ပါတယ်။ကျမတို့ internet စာမျက်နှာလိပ်စာက bambies.viewingnews.com ဖြစ်ပါတယ်။ကျမအေးသနာကျော်ပါ။ viewing ကိုလည်းစာရေးကြပါအောင်နော်။ Thrush နဲ့အားလုံးရှင်လန်းချမ်းမြေကြပါစေရှင်။
မအေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာသတင်းပတ်ဆင်ခန္ဓာကိုနားဆင်ကြရတာဖြစ်ပါလေရှင်အခုကတော့သတင်းတွေတဲကသုတအပတ်ဆင်ခန္ဓာကိုနားဆင်ကြရမှာပါမြန်မာသတင်းတွေတဲမှာမကြာခဏကြားနေရတဲ့ ICJ လို့အများသိကြတဲ့ International Court of Justice နိုင်ငံတကာတရားရုံးအကြောင်းမညွညွလင်းပြောပြပေးထားပါလေရှင်
Unanimous findings that it does not have jurisdiction to entertain the claims of the Cooperative Republic of Guyana.
The International Court of Justice လို့ခေါ်တဲ့ ICJ နိုင်ငံတကာတရားရုံးဟာကမ္ဘာ့ကုလသမဂ္ဂရဲ့အဓိကကြတဲ့မန်တိုင်အဖွဲ့အစည်းကြီး6ခုတွေကတရားရေးဆိုင်ရာမန်တိုင်ကြီးတစ်ခုဖြစ်ပါတယ်။ World Court ကမ္ဘာတရားရုံးလို့လည်းခေါ်ကြပါတယ်။ ICJ ကိုကုလသမဂ္ဂရဲ့ပြည်ညင်အရ1945ခုနှစ်ဇူလိုင်လမှာစတင်ဖွဲ့စည်းခဲ့ပြီး1946ခုနှစ်ဧပြီလမှာလုပ်ငန်းတွေကိုစတင်အကောင့်ထဲပေါ်လုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ ICJ ဟာနိုင်ငံတကာဆိုင်ရာဥပဒေထုံးတွင်နေအမည် နိုင်ငံတွေကတင်သွင်းလာတဲ့တရားရေးဆိုင်ရာဖြေရှင်းရမယ့်အမှုတွေကိုကြားနာဆုံးဖြတ်ပေးရတာဖြစ်ပါတယ်။ ICJ မှာတရားသူကြီးအဖွဲ့ဝင်15ဦးထားရှိပါတယ်။ဒီတရားသူကြီး15ဦးကိုကုလသမဂ္ဂအထွေထွေညီလာခံနဲ့လုံခြုံရေးကောင်စီတို့ကရွေးချယ်ပေးတာဖြစ်ပြီးတရားသူကြီးတဦးချင်းစီရဲ့ ICJ မှာတာဝန်ယူရမယ့်သက်တမ်းက6နှစ်ဖြစ်ပါတယ်။သက်တမ်း6နှစ်ပြည့်ပြီးတဲ့အချိန်မှာလည်းပြန်လည်အရွေးချယ်ခံခွင့်ရှိပါတယ်။တရားသူကြီးအဖွဲ့ဝင်တွေဟာမိမိနိုင်ငံတွင်းမှာတရားရေးဆိုင်ရာအစ်စ်မြင့်ဝန်ထမ်းတွေဖြစ်ရမှာဖြစ်ပြီးတော့နိုင်ငံကလည်းထောက်ခံမှုပေးထားသူဖြစ်ရပါတယ်။ဒါ့အပြင်နိုင်ငံတကာတရားရေးဆိုင်ရာဥပဒေတွေကိုသိရှိကျွမ်းကျင်နားလည်သူတွေလည်းဖြစ်ရမှာပါ။ဒီလိုရွေးချယ်တဲ့နေရာမှာနိုင်ငံတစ်ခုတည်းက2ဦးကိုတော့ရွေးချယ်လို့မရပါဘူး။အခုလောလောဆယ်ရွေးချယ်ခံထားရတဲ့တရားသူကြီးတွေကတော့ American ပြည်အောင်စု၊ Russia, Slovakia, ပြင်သစ်၊ Morocco, Brazil,ဆိုမာလီယာ၊တရုတ်၊ယူဂန္ဒါ၊အိန္ဒိယ၊ဂျမေကာ၊လေဘနွန်၊ဂျပန်နဲ့ဂျာမနီနိုင်ငံတွေကဖြစ်ပါတယ်။ဒီတရားသူကြီးအဖွဲ့ဝင်15ဦးထဲကနေဥက္ကဋ္ဌတဦးနဲ့ဒုတိယဥက္ကဋ္ဌတဦးကိုရွေးချယ်ပါတယ်။ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌကိုရွေးချယ်တဲ့နေရာမှာတော့နိုင်ငံနဲ့လူမျိုးကိုအခြေမခံပဲတရားသူကြီးအဖွဲ့ဝင်တွေတဲကနေလျှို့ဝှက်မဲစနစ်နဲ့3နှစ်တစ်ကြိမ်ရွေးချယ်တာဖြစ်ပါတယ်။အခုလက်ရှိဥက္ကဋ္ဌကတော့Joanne E. Donahue ဖြစ်ပြီး American ပြည်အောင်စုကဖြစ်ပါတယ်။ဒုတိယဥက္ကဋ္ဌကတော့ Russia နိုင်ငံက Kirill Jivojin ဖြစ်ပါတယ်။ ICJ နိုင်ငံတကာတရားရုံးရဲ့တရားဝင်အသုံးပြုတဲ့ဘာသာစကားတွေကတော့အင်္ဂလိပ်ဘာသာနဲ့ပြင်သစ်ဘာသာစကားတွေဖြစ်ကြပါတယ်။တရားရုံးတည်ရှိတဲ့နေရာကတော့ Netherlands နိုင်ငံ The Hague ရုံးမှာရှိတဲ့ Peace Palace လို့ခေါ်တဲ့ငြိမ်းချမ်းရေးအဆောက်အဦကြီးမှာဖြစ်ပါတယ်။ICJ ဟာ The Hague မြို့မှာပဲရှိပြီး2002ခုနှစ်ကထူထောင်ခဲ့တဲ့ ICC International Criminal Court လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်မှုဆိုင်ရာတရားရုံးနဲ့တော့မတူပါဘူး။ ICJ မှာ1948ခုနှစ်မေလမှာစတင်တင်သွင်းကြားနာခဲ့တဲ့ Britain, မြောက်ပိုင်း Ireland နဲ့ Albania နိုင်ငံတို့အကြားဖြစ်ပွားခဲ့တဲ့ Corfu Channel လို့ခေါ်တဲ့ပထမဆုံးအမှုကစပြီး2019နိုဝင်ဘာလအထိတင်သွင်းလာတဲ့အမှုပေါင်း188ခုရှိခဲ့ပါတယ်။အခုလောလောဆယ်မှာတော့မြမအရေးနဲ့ပတ်သက်လို့ Gambia နိုင်ငံကတင်သွင်းလာတဲ့အမှုအပါအဝင်နိုင်ငံတကာကအမှုပေါင်း12ခုကိုကြားနာစစ်ဆေးနေကြတာလည်းဖြစ်ပါလိမ့်ရှင်
။သတင်းတွေတဲ့ကသုတအပတ်စဉ်ကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါလိမ့်ရှင်။သောရရှင်များရှင်ပီရူးနိုင်ငံမှာခွေးချစ်တဲ့မိသားစုတစုမြေကွေးကိုခွေးထင်ပြီးတော့မွေးခဲ့မိပါတယ်။အိန္ဒိယကညဉ့်ညမ်းနေတဲ့ယမုန်နာမြစ်ထဲမှာဘာသာရေးအရာကိုးကွယ်ယုံကြည်သူတွေတန့်စင်ဖို့ရည်စင်ချိုးကြပါတယ်။ထူးခြားဆန်းပြအစီအစဉ်ကိုကိုငိမ့်ချက်နဲ့မခင်ဖြူထွေးတို့တင်ဆက်ထားပါတယ်ရှင်။ပီရူးနိုင်ငံကမိသားစုတစုမှာအိမ်မွေးခွေးအဖြစ်မွေးချတဲ့ run run ဆိုတဲ့ခွေးလေးဟာမြေခွေးတစ်ကောင်ဖြစ်နေတဲ့အတွက်ထွက်ပြေးသွားပြီးတော့လေးရဲ့အကြမှာပြန်ဖမ်းမိတာကြောင့်မြို့တော်လီမာကတိရစ္ဆာန်ရုံကိုပို့လိုက်ရပါတယ်။အန်ဒီမြေခွေးအမျိုးသားဖြစ်တဲ့ run run ကိုရဲတွေနဲ့အမျိုးသားတစ်တော်နဲ့တားရဲဌာနကလူတွေခက်ခက်ခဲခဲလိုက်ပြီးဖမ်းခဲ့ရတာပါ။မြို့တော်လီမာမှာရှိတဲ့ဗဟိုစည်းကြီးကနေ run run ကို Sabia Husky ခွေးပေါက်စလေးဆိုပြီးရောင်းလိုက်တာကြောင့်ခွေးထင်ပြီးဝယ်လာကြတာပါ။ဒီမြခွေးလေးဟာရှစ်လသားအရွယ်ရောက်တော့မှမြခွေးတစ်ကောင်ရဲ့စားတီးပြလာပြီးမွေးထားတဲ့အိမ်ကနေထွက်ပြေးသွားခဲ့တာပါသူထွက်ပြေးသွားပြီးတဲ့နောက်အိမ်ကြီးချင်းတွေမွေးထားတဲ့ကြက်တွေကိုတက်စားသွားတယ်လို့လဲဆိုပါတယ်အခုအချိန်မှာတော့မေးစည်းတနက်နဲ့ပြစ်ဖန်းခံထားတဲ့အတွက်တရိတ်ဆန်ရုံမှာပြန်ပြီးတော့ကောင်းမွန်လာဖို့စောင့်ကြည့်နေပါတယ်ပီရူးနိုင်ငံမှာသားရဲအမျိုးပေါင်း300ကျော်ဟာတရားမဝင်ရောင်းဝယ်တာခံရပြီးတော့ဒီထက်ကအမျိုးပေါင်း90လောက်ဟာမျိုးတုံးပြောက်ွယ်တော့မယ့်အန္တရာယ်ကိုရင်ဆိုင်နေရတာပါရှင်
ဒီကျင်းနိုင်ငံမှာ gas oil တိုးနဲ့မီးဖိုကြီးကိုခြေနောက်လွှဲထားပြီးဘာကအသားညက်ပါမုတ်တွေနဲ့အသားဥကြောင်းတွေလိုက်ရောင်းပေးနေတဲ့လူငယ်လေးတဦးအကြောင်းပြောပြပေးခြင်းပါတယ်။ Imad Hadi ဟာနီးပညာဘွဲ့ရတဦးဖြစ်ပြီးတော့သူနဲ့တင်းတော်တဲ့အလုပ်ရှာမရတဲ့အတွက် Alexandria မြို့ကလမ်းတွေပေါ်မှာအသားညက်ပါမုတ်နဲ့အသားဥကြောင်းတွေကိုချက်ချင်းကင်ပြီးရောင်းချပေးနေတာပါ။အသက်21နှစ်ရှိနေပြီဖြစ်တဲ့ Hamdi ဟာအဲဒီကရတဲ့ဝင်ငွေနဲ့အမေမုံဆိုးမကြီးကိုလှုပ်ကျွေးနေတာဖြစ်တယ်လို့အမ၃ယောက်ကိုလည်းထောက်ပံ့နေတာပါမူလာရန်လောက်ခရဲကမိသားစုကိုလှုပ်ကျွေးလာသူဖြစ်ပြီးတော့အစားအသောက်ရောင်းချတဲ့ကားနဲ့ရောင်းကျင်ပင်မဲ့လည်းမတက်နိုင်တာကြောင့်အခုလိုထမ်းပြီးရောင်းနေရတာပါအင်တာနက်ကနေအကြမ်းဉာဏ်ရခဲ့တာဖြစ်ပြီးတော့တခြားလူငယ်၄ဦးကလည်းလိုက်လုပ်ခဲ့ပါသေးတယ်
ဒါပေမဲ့လည်းတည်ရတဲ့ပစ္စည်းတွေကလေးလွန်းတာကြောင့်သူတယောက်တည်းဆက်လုပ်ဖြစ်နေတာပါသူ့ရဲ့ရည်မှန်းချက်ကတော့ဒီနေ့မှာကိုပိုင်စားတောက်ဆိုင်ဖွင့်နိုင်ဖို့ဖြစ်ပါတယ်အစိုးရစီးရင်ဌာနရဲ့အချက်လက်တွေအရအီဂျစ်နိုင်ငံအလုံးလက်မဲ့နှုန်းဟာ 9.3 ခန့်နှုန်းရှိနေပြီးတော့လူငယ်တွေအကြားအလုံးလက်မဲ့ရာခိုင်နှုန်းဟာစိုးရင်ရတဲ့အဆင့်မှာရှိနေပါတယ်ခင်ဗျာ
နိုင်ငံနိုင်ငံကအလှပြပွဲကတော့အမျိုးသားတွေကိုအမျိုးသမီးတိုင်းလူကြီးတွေကပြန်ရွေးကြတာပါရိုးရာအလှမောင်ပြိုင်ပွဲလို့ခေါ်ဆိုပြီးတော့ဝိုဒါဘီလူမျိုးစုအမျိုးသားတွေကမျက်နာတွေကိုခြေတာအဝတ်အစားအဆင်တစားတွေဝတ်ဆင်ပြီးအမျိုးသမီးတိုင်းလူကြီးတွေရှေ့မှာရိုးရာအရာရှင်ပြိုင်ကြတာပါအမျိုးသမီးတွေကဘယ်သူကချစ်သူကြီးစားလင်းယောက်ျားအဖြစ်တင်တော်တယ်လဲဆိုတာကိုရွေးချယ်ကြတာလည်းဖြစ်ပါတယ်တိုင်းလူကြီးအမျိုးသမီးတွေကရှင်ပြိုင်သူတွေကသူတို့အကြိုက်ဆုံးသူကိုရွေးချယ်နိုင်ပြီးတော့နှစ်ဖက်စလုံးကလက်ထပ်ပြီးသားဖြစ်နေတဲ့ဆိုရင်တော့မှချစ်သူကြီးစားအဖြစ်ရွေးချယ်နိုင်ပါသေးတယ်။ရှင်ပြိုင်သူအမျိုးသားတွေအနေနဲ့ရက်ကင်းရိုးရာအကကိုကပြီးတော့ဒိုင်လူကြီးတွေသတိထားမိအောင်အရေးရှင်တွေကိုပြကြရပါတယ်။အမျိုးသားတွေကမျက်လုံးမျက်ဖန်ကောင်းတဲ့သူ၊မျက်နှာအချိုးအစားကျနာသူ၊အရက်ရှည်ရှည်နဲ့တွဲတွဲ၊တွားတွေကလည်းကောင်းမွန်သူတွေဆိုရင်တော့အမျိုးသမီးဒိုင်လူကြီးတွေကသဘောကျလေးရှိပါတယ်။ဒီပွဲကတော့မိုးရသည့်အကုန်၆တွေ့ရသည့်အစပြိုးတဲ့အထိမ်းအမှတ်အဖြစ်ဆင်နွှဲကြတာဖြစ်ပါရဲ့ရှင
်။အိန္ဒိယနိုင်ငံယမုန်နာမြစ်ထဲမှာတော့အမြုပ်တွေထပြီးငြင်းငြမ်းနေပေမဲ့လည်းသဟပူဇာပွဲဆင်နွှဲတဲ့ဟိန္ဒူဘာသာဝင်ယုံကြည်သူတွေကဒီမြစ်ထဲမှာပဲရေချိုးတန့်စင်ခဲ့ကြပါတယ်။ဒီအမြုပ်တွေဟာဒေလီမြို့တော်ဆက်ယုံတွေကထုတ်လုပ်လိုက်တဲ့ရေစိုးတွေဘေးပတ်ဝန်းကျင်လယ်မြေတွေကပိုးသတ်ဆေးတွေကြောင့်ဖြစ်လာတဲ့အစိတ်အသင့်နဲ့အဖြူရောင်အမြုပ်တွေဖြစ်ပါတယ်။တချို့ယုံကြည်သူတွေကတော့မြစ်ထဲရေချိုးတဲ့အပြင်ဒီအမြုပ်တွေနဲ့ပါပုတ်တိုက်ဆေးကြောခဲ့တာပါယမုန်နာမြစ်ဟာမိုင်ပေါင်း900နီးပါးရှည်လျားပြီးတော့အိန္ဒိယနိုင်ငံမှာအထွတ်အမြတ်ထားတဲ့မြေတစင်းဖြစ်ပါတယ်ဒီမြေကမ်းနှစ်ဘေးမှာနှစ်ဆင့်ကျင်းပတဲ့အခုရိုးရာပွဲဟာ၄ရက်ကြာကျင်းပတာဖြစ်ပြီးတော့ဟိန္ဒူဘာသာဝင်တွေအဖို့နေမင်းကိုရှ िख ိုးပူဇော်ကြတာလည်းဖြစ်ပါတယ်အိန္ဒိယတာဝန်ရှိသူတွေကယမုန်နာမြစ်ကိုတန်ရှင်းမယ်လို့ကတိပြုထားပေမဲ့လည်းမအောင်မြင်ပဲအခုလိုအစိတ်ရှိတဲ့အမြုပ်ထတာဟာနှင်းစင်လို့ဖြစ်လာနေတာပ
ါထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းချင်းချုပ်ကိုဒေါခင်မြို့သက်ပြောပြပေးပါမယ်ရှင်
အီတလီနိုင်ငံပေါမိုမြို့မှာနိုဝင်ဘာ15ရက်တနင်္လာနေ့ကနေတောက်ချာနေ့အထိ5ရက်ကြာမြန်မာအရေးလှုပ်ရှားမှုကိုပေါမိုမြို့ရော Selvi Institute နဲ့အီတလီမြန်မာမိတ်ဆွေအဖွဲ့ Gruseppe Melpili တို့ကဦးစီးပြီးပေါမိုတက္ကသိုလ်အပါအဝင်အဖွဲ့အစည်းအများအပြားနဲ့အီတလီရောက်မြန်မာတွေပါဝင်ကျင်းပကြမှာဖြစ်ပါတယ်ကြောက်ရွံ့ခြင်းမှလွတ်မြောက်ခြင်းမြန်မာနိုင်ငံဒီမိုကရေစီရေးခေါင်းစဉ်နဲ့မြန်မာနိုင်ငံဆိုင်ရာညီလာခံတွေအစည်းအဝေးတွေအလုံးစုံဆွေးနွေးပွဲတွေအပြင်ပြတ်ဆက်စာပေနဲ့ရုပ်ရှင်တွေစားတောက်ဖွဲ့ရတဲ့လူလူလှုပ်ရှားမှုတွေကိုပြုလုပ်ကြမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲတွေကိုအီတလီအစိုးရပိုင်းတာဝန်ရှိသူတွေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကဦးကျော်မိုးထွန်း၊ဒေါက်တာဇော်ဝေဆိုး၊ဒေါက်တာဆာဆာ၊ဒေါက်တာဝင်းမြတ်အေးတို့အပြင်မြန်မာလူ့အခွင့်အရေးဆိုင်ရာကုလအထူးကိုယ်စားလှယ် Tom Andrews တို့ပါတက်ရောက်ကြမှာဖြစ်ပါတယ်။ကွယ်လွန်သူလီဗျာအာနာရှင်ဟောင်းမိုမဂရာဖီရဲ့သားဖြစ်သူအသက်49နှစ်အရွယ်ဆိုင်ဖ်အယ်အစ္စလမ်အယ်ဂရာဖီယာလီဘီယားမှာဒီဇင်ဘာကျင်းပမယ့်သမရရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မှာဖြစ်ပါတယ
်။နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ရင်ချင်းနိုင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီခန့်ညနေ10နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 25 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေကြပါစေရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအပိနာဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကြန်ထိုက်ပါ။
This program has come to you from the Voice of America, Washington.